ဒီနေ့သာသနာတော်နေ့2556ခုကောဇာတကြီး1385ခုနေ့စံ3ရက်နေ့ညချမ်းအခါကာလမှာရန်ကုန်တိုင်းဒေသကြီးမြရန်ကုန်မြို့နယ်အမှတ်2ရပ်ကွက်ဘုရားပွင့်လာအိမ်နံပါတ်10မှာနေထိုင်ကြတဲ့ဒကာကြီးဦးမြင့်သွေဦးဒကာမကြီးဒေါ်တီရာစုအမိမအင်းချင်းမြမောင်မနှင်းကြီးမြမောင်ညာတိုင်းရှင်ကြောင့်စီပတိမိသားစုတို့မှဦးတည်ခြင်းပါတဲ့ဓမ္မဒါနဓမ္မပူဇာတရားဝဲတခင်ပါဒီကနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့ဝေဒန္တမိဘများကိုဒီလိုပြောတရားကြီးဥကျော်တိုင်းဓမ္မကြီးတော်တန်းညတရားကြီးဥမောင်မောင်စံဓမ္မကြီးတော်ဝင်းကြီးတရားကြီးဥအောင်တန်းဓမ္မကြီးတော်ခင်မြတ်တရားကြီးဥကြည်အင်းဓမ္မကြီးတော်တင်တင်အင်းဥလတ်ကြီးတရားကြီးဥမြင့်ရင်ဓမ္မကြီးတော်ဆုံးရင်မောင်နှမတူတဲ့နောက်ပြီးတော့တရားကြီးဥပတ်ကြီးဓမ္မကြီးတော်မြင့်ရင်မိသားစုနောက်ပြီးတော့အမတ်ခွန်နေဘုလမ်းမနေတိုင်းရတဲ့ဓမ္မကြီးဒေါက်တာအာယူစုပြီးတော့တရားကြီးဥစိန်မမိသားစုဒီကနေ့နေ့စဉ်အဟာရအစီအစဉ်များဖြစ်ကြတဲ့ဒုံမိတ်ချွေကွမ်းရာမိသားစုနဲ့မခင်ကြီးမအီရှန်နဲ့မိတ်ဆွေတို့တငယ်ချင်းတို့ပေါ့လေနေ့စဉ်အဟာရလိုတဲ့ညရဲ့ကုသိုလ်ရှင်တွေပါအဘိဓမ္မာရှင်တို့ကွဲလွန်သူဖခင်ကြီးဥတောင်းတယ်မိခင်ကြီးတော်ညွတ်တယ်မိမနှင်းကြီးအောင်ကင်မုန်းဖြစ်သူဥမြင့်ကြီးတို့အားယူလုပ်ပြီးတော့ဒီကနေ့ကြောင်းဆောင်လို့ရရည်ရွယ်ပြီးလူရန်ထားကြတယ်ဓမ္မကြီးတော်မာမာချူအမှတ်29ဥအောင်ပွင့်လန်းတဲ့နောက်ပြီးတော့ရှင်တို့ဒကာကြီးဥမြင့်ချွေဦးဓမ္မကြီးတော်တိရာစုအမေမအင်းချင်းရင်ပုံမနှင်းဒီရင်ပုံမိသားစုတဲ့ဒီမိသားစုတို့ရဲ့ဓမ္မဒါနကောင်းမှုကိုအကြောင်းပြုပြီးတော့ဒီကနေ့ညပေးတဲ့ပေါင်းသူတော်ကောင်းတို့ဘာဝနာတရားနဲ့ပတ်သက်ပြီးတော့နာယူကြည်ညိုကြရမယ်လေပေါ့နော်ဒါနတရားသီလတရားဘာဝနာတရားဘာဝနာတရားဆိုတာနဲ့အညီဒီကနေ့ညတရားကတော့ပေးတဲ့ပေါင်းသူတော်ကောင်းတို့စိတ်ထဲမှာတလေးအနဲ့ထားပြီးတော့နာယူကြည့်ညိုကြစေခြင်းနဲ့ဒီနေ့ညဦးဇင်းတို့ဘာဝနာတရားနဲ့ပတ်သက်ပြီးတော့တရားအထုတ်ပြီးတော့ရင့်ကျက်နေကြတဲ့ပုဂ္ဂိုလ်တွေအတွက်ရည်ရွယ်ပြီးတော့မဟုတ်ပါဘူးဦးဇင်းတို့မှလည်းဘာဝနာတရားနဲ့ပတ်သက်ပြီးတော့အတွေ့အကြုံကတိတ်ပြီးတော့ကြီးကြီးမားမားမရှိပါဘူးအဲဒီတော့လူငယ်တွေအတွက်ဘဝမှာငြိမ်ငြိမ်ချမ်းသာနေတဲ့ဖို့နှလုံးစေဝါအေးချမ်းပြီးတော့ဘာဝနာတရားရဲ့အကျိုးကျေးဇူးတွေကိုခံစားမိဖို့ဘဝမှာစိတ်ကောင်းနှလုံးကောင်းများမွေးမြူတဲ့နေ့အကောင်းဆုံးနေ့ဖြစ်တဲ့ဒီဘာဝနာတရားနဲ့မိမိရဲ့ဘဝမကင်းကွာစေဖို့လူဖြစ်ကိုရတဲ့အခိုက်ဘာဝနာတရားကိုစိတ်မှန်စွာညွှန်ကြားပေးတဲ့သာသနာမြတ်ကြီးနဲ့တွေ့နေတဲ့အခိုက်မှာဒီဘာဝနာတရားကိုကိုယ်နဲ့အလံဝေးတယ်လို့စိတ်ထဲမှာမတွေးမိသေးဘူးမိမိတို့ရဲ့ဘဝထဲမှာဘာဝနာတရားကိုလက်တွေ့ချပြီးတော့ရှင်းသုံးသေးဘူးအထူးသဖြင့်တော့လူငယ်ပိုင်းသူလက်ပိုင်းဘာဝနာတရားနဲ့ကင်းကွာမှာစိုးလို့ဘာဝနာတရားဆိုတာတို့ချင်းလောက်ကြီးမခက်ပါဘူးဒါပေမဲ့တို့ချင်းလောက်ကြီးလည်းမလွယ်ဘူးဆိုတာဘာဝနာတရားနဲ့ပတ်သက်ပြီးတော့ဒီနေ့များဦးဇင်းတို့3မျိုးလောက်ပြောခြင်းပါလေအဲ့ဒါဘာလဲဆိုတော့ဘာဝနာတရားကိုဘာကြောင့်အထုတ်ကြရတယ်လဲဘာကြောင့်ကမ္မဋ္ဌာန်းတရားထိုင်ကြရတာလဲဘာကြောင့်တရားအထုတ်ရတာလဲတရားဘာကြောင့်အထုတ်ရတာလဲပေါ့နောက်ပြီးတော့တရားအထုတ်တဲ့အခါမှာကမ္မဋ္ဌာန်းတရားကိုဘယ်လိုအထုတ်မလဲအထုတ်တဲ့နည်းပေါ့ဘယ်လိုအထုတ်ကြမလဲနောက်ပြီးတော့အားထုတ်တဲ့အခါမှာဘာအကျိုးကျေးဇူးရှိမှလဲဒီအချက်၃ချက်ကိုအဓိကထားပြီးတော့ဦးဇင်းတို့ပြောပါပါ ဟုတ်ရလားတရားကိုဘာကြောင့်အားထုတ်ရတာလဲတရားကိုဘယ်လိုအားထုတ်မလဲတရားအားထုတ်တော့ဘာအကျိုးရှိမှလဲတဲ့သုံးချက်ဟုတ်ရလားဒါအရေးကြီးတယ်နော်ဒီတိုင်းဒီမှာညာနော်တရားကိုဘာကြောင့်အားထုတ်ရတာလဲတဲ့အချိန်ကကြာကြာပြောချင်ပါပဲတရားကိုဘယ်လိုအားထုတ်မလဲတဲ့တရားအားထုတ်တဲ့နည်းတွေကိုတတ်နိုင်နေရဦးရင်တို့အချိန်ကကြာလာလေးတွေကိုပြောချင်ပါပဲတရားအားထုတ်ရင်ဘာအကျိုးရှိမှလဲတဲ့ဘယ်နှချက်လဲသုံးချက်အဲ့ဒါကိုဦးရင်တို့ဒီကနေ့ဘာဝနာတရားတော်သူပြီးတော့နာယူခြင်းကြောင့်ရအောင်နော်ဒီတရားတော်ဘုမဟောကြားဒီကိမနာကြားဒီကိမှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုယ်တော်မြတ်ရဲ့အင်မတန်ဤပြန်ကြည်လင်တော်မူတဲ့မဟာကရုဏာကိုဒီစရာတရားတော်ဆုံးကိုသိတော်မူမြင်တော်မူတဲ့တပည့်မြတ်ဉာဏ်ဒီဟုသောပညာကိုသောမဟာကရုဏာကိုပညာကိုနှစ်ပါးစုံလို့ဖြင့်သိဆုံးတော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကိုယုတ်တည်မြတ်လို့ရှိခိုးပူဇော်ကြအောင်လို့အလုံးတဲ့ဥချင်းမူပြီးတော့အာယုံတွေ့ကြရအောင်ကရုဏာတိတလဟရယံပညာပိဇောတဝိဟတမောဟဓမ္မသာလံမရလောကကရုံဝန္ဒီတုကတံဂတိဝိမုဒ္ဒံကရုဏာတိတလဟရယမဟာကရုဏာတော်ဖြင့်ဤမြတ်သောစိတ်နှလုံးလေးရှိတော်မူပါသည်ထသောပညာပိဇောတဝိရတမောဟဓမ္မအရဟတမေတိဥသောအယဝလင်းဖြင့်ဝိဇ္ဇာတိဥသောမိုက်မောင်းကိုဖယ်ခွာတော်မူပြီးထသောသာလရမရလောကကရုံလူနေပြမတ္တဝအနန္တလူဤကျောက်တိတန်တုအလေးကလေးပြုရာတဆူရီသောဆရာသခင်လည်းဖြစ်တော်မူပါ၏ထလုံးဂတိဝိမုဒ္ဒံဒေဝမနုဿာနိရယာနေသေတတရိစ္ဆန်လာယရှိငါတံသောဂတိရောမာလီအထူးသဖြင့်ကင့်လွတ်တော်မူ၏ထလုံးဒုက္ကတံတတဝါတို့ဟာအကျိုးများကြောင့်ဟုတ်မှန်သောသကားကောင်းကိုသာမြတ်စွာတော်မူပါ၏ထလုံးဘုရားတိစ္ဆာလေးရဲ့တရားမြတ်ကိုလက်ပေါ်တင်နာဗရများကဲ့သို့ပြန်သာခြင်းနဲ့ဒီဉာဏ်ပေတ္တဘုရားရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားဟုပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပိညာပရမတ်မံမူယုံနာတရားဖြစ်ကြပါသောဘုရားတိတော်တို့သည်ဘုနေဝနာမှာကာယဝေစီမနောဖြည့်သုံးဤဒါရပနာမဖြင့်ဒုက္ခယုတ်ကျလက်ဆုံးမောဟရှိခိုးဥညုပါဤမြတ်စွာဘုရားဘာဝနာတရားနဲ့ပတ်သက်ပြီးတော့အချက်၃ချက်ခြေခံပြီးတော့ဒီနေ့ညနာယူကြည့်ကြရအောင်ภาวนาเตียาကိုဘာကြောင့်အထောက်ကြရတာလဲတဲ့နံပါတ်1ပထမပိုင်းနေနဲ့ပြောကြရအောင်ဘာကြောင့်တရားအထောက်ကြရတာလဲလို့မေးလို့ရှိရင်နိဗ္ဗာန်ဓမ္မကိုမျက်မှောက်ပြုပြီးတော့ဒုက္ခခတ်သိမ်းချုပ်ငြိမ်းစေဖို့အတွက်တရားအထောက်ကြရပါတယ်လို့အတူတူအဲ့လိုဖြေရလိမ့်မယ်ဒီနေရာမှာဦးဇင်းတို့ပြောတော်ရှင်မဟာကြီးစောဘုရားကြီးရေးသားတော်မူခဲ့တယ်ကမ္မထံတရားအားထုတ်ရခြင်းအကြောင်းဆိုတဲ့စာအုပ်သေးသေးလေးရှိတယ်။အဲ့ဒီစာအုပ်လေးကိုပြီးရင်လေ့လာကြည့်ပါလို့ဒီစကားတွေကိုမပြောသေးခင်မှာကြိုတင်ပြီးတော့ဦးဇင်းတို့ပြောပါမယ်။ကမ္မထံတရားဘာကြောင့်အားထုတ်ရကြလဲဆိုလို့ရှိရင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုပြီးတော့ဒုက္ခခတ်သိမ်းချုပ်ငြိမ်းစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တရားအားထုတ်ရလိမ့်မယ်။အဲ့ဒါကိုနည်းနည်းလေးအကျဉ်းချက်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ဘဝဆိုတာတကယ်စင်စစ်ဒုက္ခမြတ်တာပဲတဲ့ဘဝဆိုတာဆင်းရဲပါတဲ့။ဘာဆင်းရဲတွေရှိတာလို့ဆိုရင်ဘယ်သူမှမငင်းနိုင်နဲ့ဘယ်လို့မှဦးရင်တို့နင်းရထုတ်လို့မရတဲ့ဆင်းရဲဒုက္ခတွေရှိတယ်။အဲ့ဒါပါလဲဆိုတော့တဖြည်းဖြည်းနဲ့ဒီခန္ဓာကိုယ်ကြီးဟာဥမဲလာတယ်၊ဆွေးလာတယ်၊ဟောင်းလာတယ်။ဘဝရဲ့မကောင်းတဲ့အချက်အဆိုးမြင်တဲ့မျက်လုံးနဲ့ကြည့်တာမဟုတ်ဘူး။အမှန်မြင်တဲ့မျက်လုံးနဲ့ကြည့်တာသာဘယ်သူမြင်နိုင်မလဲအဲ့လိုအိုဟောင်းလာတဲ့သဘောဆွေးလာတဲ့သဘောကိုကောင်းတယ်လို့ပြောမလားမကောင်းဘူးလို့ပြောမလား မကောင်းဘူးလို့ပြောရတယ်။ပြီးရင်အသုံးရလာတဲ့အတွက်ကြောင့်ဒီခန္ဓာကိုယ်ကြီးဟာခြွေရင်းချက်များလာတဲ့ဆက်တလုံးလို့အသုံးများလာတဲ့အတွက်ကြောင့်ခြွေရင်းချက်များလာတဲ့ဆက်တလုံးလို့ဒီခန္ဓာကိုယ်ခြွေရင်းချက်တွေတိတ်များလာတဲ့အခါမှာနာကျင်ကြိုက်ခဲလာတာဒီမကံမရနိုင်အောင်ဆင်းရဲဒုက္ခတွေတွေ့လာတယ်ဆိုတော့နာကျင်ဒုက္ခမရှိဘူးလားရှိတယ်အဲ့လိုနဲ့ပဲနောက်ဆုံးမိမိမြင်လို့ရတဲ့ဖြည့်ရခင်ရတဲ့ပုံကိုယ်တွေမိမိမြင်လို့ရတဲ့ပစ္စည်းဥစ္စာတွေနောက်ဆုံးမိမိခန္ဓာကိုယ်ကြီးအပါအဝင်အလုံးကိုစွန့်ပြေးပြီးတော့မသေးခြင်းပဲနဲ့မရှိမဆန့်တည်ကြရတာပဲမဟုတ်လားဒီအဲ့ဒီအချက်ကိုစဉ်းစားကြည့်ုံမြန်နဲ့ဘဝဆိုတာဆင်းရဲဒုက္ခပါဆိုတာသိနိုင်တယ်ဘဝရဲ့ဆင်းရဲဒုက္ခဖြစ်ပုံကိုနားမလည်ကြတဲ့အတွက်ကြောင့်တရားဓမ္မတို့ဥရှင်တို့တွေကကြံဖန်ပြီးတော့ပြောနေကြတာတော့ရှိရန်ပေါ့ဟုတ်ရဲ့လားဒါပေမဲ့တကယ်တမ်းစဉ်းစားကြည့်လို့ရှိရင်မိမိမချင်းမနစ်သက်တဲ့ပုဂ္ဂိုလ်တွေနဲ့အတူတူနေရလို့ဖြစ်ရတဲ့ဆင်းရဲတွေမိမိသိခင်နဲ့တက်တဲ့ပုံကိုယ်တွေနဲ့အတူတူမနေရလို့ဖြစ်ရတဲ့ဆင်းရဲတွေမိမိစိတ်ထဲမှာဖြစ်နေတာတွေမဖြစ်ရလို့ဆင်းရဲရတဲ့ဒုက္ခတွေဒါတွေကောမရှိဘူးလားရှိတယ်အဲ့လိုမသိခင်မှာလည်းပဲဒုက္ခအမျိုးမျိုးကြုံပြီးတော့ပူခြင်းနာခြင်းသိခြင်းတရားတွေနဲ့ရောပြောနေတဲ့အတွက်ကြောင့်ဘဝခန္ဓာဆိုတာတကယ်ဆင်းရဲဒုက္ခပါတဲ့အဲ့ဒီဒုက္ခတွေဟာဘာကြောင့်ရတယ်လဲဆိုလို့ရှိရင်အရှင်းလင်းဆုံးအလွယ်ကူဆုံးအတူတူပြောရရင်ဘဝဆိုတာရလို့ဒုက္ခတွေရတာပါဒီတည်းဘာရလို့ဘာရတယ်ဘဝဆိုတာရလို့ဒုက္ခတွေရတာအဲ့ဒီဘဝဟာဘာကြောင့်ရသလဲဆိုရင်ဘဝရဲ့အမှန်တရားဘဝရဲ့ဆင်းရဲဒုက္ခဖြစ်ပုံကိုမသိနားမလည်တဲ့အတွက်ကြောင့်ဘဝရဲ့ပုံမှာလိုချင်တဲ့ memory တက်မဲ့တယ်ဆိုရင်တဏှာလောဘကြောင့်ဒီဘဝတွေဟာရတာအဲ့ဒီဘဝရဲ့ပုံမှာအမှန်မမြင်တဲ့အဝိဇ္ဇာကိုအခြေခံပြီးတော့တက်မဲ့မောတယ်ဆိုတဲ့တဏှာလောဘရှိနေသေးတယ်ဘဝတွေကတော့တဘဝပြီးတဘဝရနိုင်အောင်ပါပဲရခြင်းဒီဖြစ်စီမရခြင်းဒီဖြစ်စီရနိုင်အောင်ပါပဲအဲ့လိုရတဲ့အခါမှာကိုယ်စိတ်တိုင်းကြဘဝမျိုးတွေကိုရမှာတော့မဟုတ်ဘူးကိုပြုတ်ထားတဲ့အလုံးနဲ့တန်တဲ့ဘဝတွေကိုပဲရမယ်အဲ့လိုရပြီးတော့မြင့်မြတ်သောဘဝပင်ဖြစ်စီယုံညံ့သောဘဝပင်ဖြစ်စီဘေဘဝပဲဖြစ်ဖြစ်တည်ခြင်းတရားဖြင့်အဆုံးသတ်ပြီးတော့ပြီးသွားပြန်တာပဲအဲ့လိုနည်းနဲ့ဘဝရဲ့ပုံမှာမမောတဲ့တဏှာလောဘမကုန်ခန်းသေးသမျှကောင်းတယ်လို့ပဲပြောဆိုးတယ်လို့ပဲပြောဒါကအပေါ်ရန်အပြောပေါ့လေအရိယာသစ္စာဉာဏ်မြင်မဲ့ဉာဏ်မြင်နဲ့ကြည့်မယ်ဆိုလို့ရှိရင်ဒုက္ခသစ္စာသာဖြစ်တဲ့ဒီဘဝတွေဟာရနိုင်အောင်ပါပဲတဘဝပြီးတဘဝရနိုင်အောင်ပါပဲအဲ့ဒီဘဝဆိုတဲ့ဒုက္ခကလွတ်မြောက်ဖို့အတွက်ဒီကမ္မထံတရားကိုကြိုးစားအထောက်ကြရတာတဲ့ဒါကတော့အမြင့်ဆုံးရည်ရွယ်ချက်ပေါ့လေကမ္မထံတရားကိုကြိုးစားအထောက်လို့ယောဂပျောက်ခင်းတာတွေရှိတယ်စိတ်ချမ်းသာမှုတွေဖြစ်တာရှိတယ်စိတ်ဆင်းရဲစရာတွေကျုံးလာတဲ့အခါမှာစိတ်ထဲမှာတက်တောင့်တက်တာနေနိုင်တဲ့စွမ်းရည်တတ္တိတွေလည်းရှိတယ်လောကဓာတ်တရားတွေကိုပြုံးပြုံးလေးရင်ဆိုင်နေတဲ့အနေအထားတွေလည်းရှိတယ်။အဲဒါလိုအကျိုးတရားတွေကိုမျှော်ကိုပြီးတော့ကမ္မထတရားကိုအားထုတ်ကြတာလည်းရှိတယ်။ဒါကလည်းပင်ဟိုတထောင်တောင်ပေးနိုင်တယ်ဆိုမှတော့တစ်ချက်တို့တစ်ဆယ်တို့ဆိုတာမပေးနိုင်ဘူးလို့ပြောနိုင်မလား။မပြောနိုင်ဘူးအဲ့ဒီအကျိုးတွေကတော့ပေးပြဖို့ရနိုင်တာပေါ့။နော်။ဒါပေမဲ့တကယ်ကြီးရချက်ထားပြီးတော့လုပ်ရမှာကကိုယ်ချင်းနာချင်းတည်ခြင်းကလွတ်ခြင်းနဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ဖို့အတွက်ကမ္မထတရားကိုကြိုးစားအထောက်ကြရပါ။အဲ့တော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုပြီးတော့ဒုက္ခခတ်တဲ့ချုပ်ငင်းစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကမ္မထတရားအထောက်ရမယ်လို့အတူယုတ်တာဦးဇင်းတို့ပြောရတယ်နော်။ဒီနေရာမှာတရားဓမ္မတို့ဦးဇင်းတို့ဘဝရဲ့အပေါ်မှာဒုက္ခဆိုတဲ့အမြင်ကိုမြင်ထားတဲ့ပုဂ္ဂိုလ်ကြီးကမ္မထတရားအထောက်တဲ့နေရာမှာပို့ပြီးတော့လေ့လာတယ်ဘုံတော်သူကဒီဒုက္ခကလွတ်မြောက်ဖို့သူကယုံနာကိုကိုကဘဝရဲ့ပုံမှာဒုက္ခလို့မမြင်မဲနဲ့တာမန်စိတ်နဲ့ကမ္မထတရားအထုတ်မယ်ဆိုလို့ရှိရင်ဒါကသိပြီးတော့လေးနေတဲ့အတိတ်ပဲမရှိဘူးဒီနေရာမှာမာစီဆိုဘုရားကြီးပြောထားတဲ့ဥပမာလေးတစ်ခုကတော်တော်ကောင်းတယ်ဆရာတော်ကြီးကဘာပြထားလဲဆိုတော့ဥပမာကအင်မတန်ဆင်းရဲနွမ်းပါးတဲ့အင်မတန်ခေါင်နဲ့အစာရည်သာနဲ့အင်မတန်ရှားပါးတဲ့ 因为当我出中家的，一些地大嘛，就出六七家来去的，好啦。但是那里一些地大嘛，六七家留的啊，都是一些地大嘛呗，都是表里来呗。反正都是那里一些地大，地老深些的，地没起，房没起，都是不深些的，等未完不看不的那样嘛，反正都是年年奶奶来。那么第二个，都是一些地大些，啊这。新耶稣讲的那个，一一种种，没得钱啊，讲的吃。那我的这个，都是一些地大的，因为咱大爷挖表的、抢来的，一些地大的，哎，一些地大的讲过来的，没得那个的吃，讲的吃些的喏。过年也没搞那个，没得那个的吃。过年这搞那年的，年纪些的都，哎，搞那年的讲过，没得那个来的吃的。哎，一切叫走路的，走路也轻一点，一点大概呢，不花那伢啊。哎，走路为了干嘛？路为了不走进伢来呗。你把钱拿过，把账面貌没丢伢来嘞。低头看，低头话的个，把账算不断那伢来嘞，走路去。过一点大爷，别那啥个，明年嘞，因为咱轻一点，走的要路。不花看那些走开的个，明年那个来的吃不。那为了不花看那走开的啥去？因为咱某年的，你有了这啥，你管钱哪个，某年哪个来的钱的，别的都是我帮忙听完了，喏，哎，哎，你一切的叫，这个马路有几多的地方，地方当的也个农药叫，根本上的也这个，阿土皮了，你管钱哪个，面貌又不一样，一转，老么老家那边，好些啦，他讲地里阿爷没干部过来地阿妹，户里阿爷干部过来地阿妹，那真不是乌啦，是的喏。大家都不能这样阿头的说了，这个也这个，因为咱深夜的地方啊，地看呐，地当的也个都要比了，地路不好看呐，都看有没事的，抽烟呀，都看抽烟那帮个，也冇比我这，都不能这样个阿头呀啦。大家有见到农业的哪里红标啊？见到，都看慢的慢的，新的地木慢的慢的，深夜木慢的慢的，老板都在谋划出来，地里头这样的样，别的说了老多。这就龙眼里来的，我包皮上是没甜的。老板的北京来的，毛的最甜嘛，路上那里软毛的都是。路上干啥都毛啦，我们收的不，好些啦。路上那里呢，上了木地里人我们生意啊的。多少些地做大个了，因为咱过生意的做大天下的，好啦。最甜嘛，因为咱过龙眼的，多少北京来的，我也的先我们要不啦，是的，要的。二路外对于买卖木毛哈，地老板多大毛哈出来，地里大地下的哈，牛牛到周开的个皮子的，老说，一表妈的，一表妈的皮子皮肉，二里说话的干的讲，白里话个我们不耐木啦，不耐的，那个周开买卖面的，老板多大毛哈，地里大地下讲皮的，地根本上地下个阿头钱阿片，老板多大毛哈出来，地里大地下的，哪种老哪段来的？都看这天一讲奶多的时候，都看这个奶么多的有了，奶多没。老宋这个帮庙熬面的时候，哎，给你大爹阿的臭多的辛苦没有被有了。大家都都拜年呢，都拜拜比较臭嘛不，好了。哎，都看这天一讲起来，给你大爹阿的臭比的时候呢，明明都吃臭的，没多钱呢，都看这个都拜年都臭么多的有了。嗯，给你大奶也奶的了，都看奶嘛呗。这里的面也面的了，都看面嘛呗。后来跟我谈的那个阿土亚见的，罗马多的毛话出来，这里的这样的个，哪样个的，脑中手表多的那类算细的，大家这里的内昂，这里的手昂，跟我谈的那个阿土亚的话，都表现不没羡慕了，真的，好些了。大家跟我谈的那把讲阿土亚的那都没人，来来来表的把戏，都看之前也讲的那些的。这里的这样的求人不得跟我谈这样的阿土亚的话好些了这里的求嘛都快求嘛这里的求的生活没有得到嘛这里的我内昂小男人都看哈要么多的有了要多奶奶这里一切明年五千多千八百多跟我谈这样阿土路罗马多的奶奶奶说了我比他帮助的方路不罗马那么看路没有昂过我心灵的一切的事的好些了古阿拉乌金诺瓦都拜你呢，都表你哒，好些啦。大家那么的，怎么谈的呀？把讲阿土亚的来都没呀？你把讲那个面貌就变了，都看看等重庆这一步，突然乱乱叫阿些喏， ဒုက္ခတွေဖြစ်ခြင်းရဲ့အကြောင်းတရားဖြစ်တဲ့ကိလေသာတရားတွေနည်းပြီးတော့ထုမသဖြင့်ပပျောက်ပြီးတော့ဒုက္ခတွေနည်းပြီးတော့ထုမသဖြင့်ဒုက္ခတွေချုပ်သွားစေဖို့ဆိုတဲ့ရည်ရွယ်ချက်ဖြင့်ကမ္မထံတရားကိုအထောက်ရပါတယ်လို့အဲ့လိုနားလည်ရတယ်။ဒါအခြေခံအကြဆုံးအကြောင်းပဲ။ဟုတ်ရလား။အေးဒါကမ္မထံတရားအထောက်ရခြင်းရဲ့အကြောင်းနောက်ပြီးတော့ဥစဉ်တို့ကမ္မထံတရားကိုဘယ်လိုအထောက်ကြမလဲတဲ့။နော်အထောက်တဲ့နေ့ဒါလူငယ်တွေအတွက်ပဲဥစဉ်တို့အဓိကရည်ရွယ်ပြီးတော့ပြောမှာပါဟုတ်လား။အဲ့တော့ဒီအပိုင်းကိုတော့နည်းနည်းလေးအာရုံစိုက်ပြီးတော့နားထောင်မှဖြစ်မယ်နော်။ကမ္မထံတရားဘယ်လိုအထောက်ကြမလဲတဲ့။ဒီလိုဘာဝနာတရားဆိုတာအကြံဉာဏ်ဖြင့်နှစ်မျိုးရှိတယ်။သမထဘာဝနာ၊ဝိပဿနာဘာဝနာ။ကြိုကြည့်သားမှာဗျ။သမထဘာဝနာရဲ့ဝိပဿနာဘာဝနာရေးတဲ့။သမထဘာဝနာကိုအရင်ရှင်းပြမယ်။သမထဘာဝနာဆိုတာကဦးဇင်းတို့ကမ္မထံ40တောင်ရှိတယ်။ဆန့်ကျင်ဘက်နိဝရဏတရားတွေကိုငြိမ့်ပြီးတော့စိတ်ရဲ့တည်ငြိမ်မှုကိုရစေတဲ့အလုတ်ပေါ့သမထဘာဝနာဆိုတာအဲ့ဒါကမ္မထံတရား40ဆိုတာလည်းပဲသေးတယ်ပေါင်းတူတယ်ပေါင်းတို့ကြားဖို့ရမယ်ထင်ပါတယ်အကြံဉာဏ်လေးတော့ပြောမယ်ဟုတ်ရဲ့လားအဲ့ဒါဘာလို့တုံးဆိုတော့ကတိုင်း10ပါပြီးတော့ဦးဇင်းတို့အတုပဘာဝနာ10ပါအနုတ္တိ10ပါဇမဝိဟာရတရား4ပါအာရုပတရား4ပါသတုဓာတုဝဝဋ္ဌံက2ပါအာဟာရပဋိကူလပညာက2ပါကဲဒီလိုပြောသွားတော့လူမေတွေကနားလည်မှာမဟုတ်ဟုတ်လားနော်ဒါပေမဲ့ဒါအရေးတွေ့လေးတော့ဦးဇင်းတို့ပြောမယ်ဟုတ်လားအေးအဲ့ဒါကမ္မထံတရား40ပဲမေတ္တာကရုဏာပရိဒါဥပေက္ခဆိုတဲ့ဇမဝိဟာတရားလဲကမ္မထံတရား40ထဲမှာမပါဘူးလားပါတယ်အာနာပါနဆိုတာအဲ့ဒါအနုဒတိ10ပါးတဲ့ပါတာပေါ့ဗုဒ္ဓအနုဒတိကနေစပြီးတော့ဟောထားတဲ့အနုဒတိ10ပါးတဲ့ပါတာပေါ့နော်အတုပ10ပါးဆိုတာကဟိုတည်ဆုံးပြီးတဲ့နောက်အမျိုးမျိုးဖောက်ပြန်နေတဲ့အလောင်းကောင်တွေကိုကြည့်ပြီးတော့ကမ္မထံပေါ်များတဲ့နေ့ပေါ့ဒီနေရာမှာဥစဉ်တို့နည်းနည်းလေးပြောချင်တာကဒီသမထဘာဝနာဒီကမ္မထာတွေကိုကြိုးစားအထုတ်လို့ဘယ်လိုဖြစ်ပေါ်လာနိုင်တယ်လဲဆိုတာလေဘဟုသုတပြောပြမယ်လူငယ်တွေကိုတချို့ကဒါကိုစမ်းကြည့်နေတဲ့လူတွေလည်းမပါဘူးလို့ပြောနိုင်ဘူးเนาะအေးဆိုကြပါစို့ကတိုင်း10ပါးထဲမှာပထမပထဝီကတိုင်းကတိနဆိုတဲ့ပါဠိစကားကိုကတိုင်းလို့ဘာသာပြန်တာပါဟုတ်ရလားပထဝီကတိုင်းဒီပဂတိမြေကြီးကိုပဲဖြစ်စီပြုပြင်ထားတဲ့မြေခွက်ကလေးပေါ့ဝိုင်းဝိုင်းကလေးအဲ့ဒါမြေကြီးတွေတုတ်ထားတာဟုတ်လားအဲ့ဒီမြေခွက်ကလေးကိုစအားထုတ်လို့ရှိရင်ဘလို့အားထုတ်အောင်လဲဆိုတော့ဒါကိုမျက်စိကိုဖွင့်ပြီးတော့သူ့ကိုပဲစိုက်ကြည့်နေရမယ်စိတ်ထဲကလည်းဒါပတိဝီပတိမြေကြီးမြေကြီးမြေကြီးလို့ပဲအောင်မိနေရမယ်ဒီပြင်အတွေးတွေလာရင်အာဒီပြင်အတွေးတွေကိုလက်မခံမဲနဲ့ပြီးပြီးရင်အဲ့ဒီအတွေးကိုလည်းကြည့်မစိုက်ဘဲနဲ့ဒီကိုပဲစိတ်ကထပ်ပြီးတော့စိုက်ရမယ်မြေကြီးမြေကြီးဒါကိုပဲမျက်စိကကြည့်နေရမယ်အဲ့ဒါအဖမ်းမှအထက်ထက်ကြည့်ရမယ်အဲ့လိုကြည့်ပါများရင်ဘာဖြစ်လာတော့ဆိုတော့နောက်တော့မျက်စိမှိတ်ထားရင်တော့အဲ့ဒီမြင်ကွင်းလေးကမှိတ်ထားပြီမလို့စိတ်ထဲမှာရှိနေတယ်။သဘောပေါက်လား။မျက်စိမှိတ်ထားပြီမလို့အဲ့ဒီမြင်ကွင်းလေးပါလေရှိနေတယ်။အဲ့ဒါကိုဥက္ကဟနမိတ်လို့ခေါ်တယ်တဲ့။အဲ့ဒီအချိန်မှာအဲ့ဒီဟာမြင်ကွင်းကိုမျက်စိနဲ့မကြည့်တော့ဘူး။မှိတ်ထားသောမျက်စိဖြင့်အဲ့ဒီမြင်နေရတဲ့အာယုံလေးကိုပဲအဖန်ဖန်တက်တက်ပထဝီပထဝီလို့အာယုံပြုနေတယ်။အဲ့ဒီအချိန်မှာဒီအာယုံလေးကြောက်သွားတယ်ဆိုရင်စောစောကမြည်ကြီးကိုမျက်စိဖွင့်ပြီးတော့ပြန်ကြည့်ဟုတ်လား။ပြန်ကြည့်ပြီးတော့အာမျက်စိမိတ်ထားကြီးမြင်နေပြီဆိုလို့ရှိရင်တခါမျက်စိမိတ်ပြီးတော့အဲ့ဒါလေးကိုအာယုံပြုတ်ပြီးတော့ဒီပြင်ဘာစိတ်မှမဝင်သေးပဲနဲ့တကယ်လို့ဝင်လာရင်လည်းမတက်နိုင်ဘူးပေါ့လေအဲ့ဒါကိုထားလိုက်ဒီကိုပဲထားအဲ့ဒီဝင်လာကိုစိတ်မဝင်စားဘူးဒီကိုပဲပြန်ပြန်ပြီးတော့စိတ်ကိုတင်စီပြီးတော့လှုပ်အဲ့ဒါသုံးသောကမြင်နေတဲ့ဒီအာယုံဒီအဝိုင်းကလေးကနောက်တော့မြင်ပါများတော့စိတ်နဲ့ကြည့်ပါများတော့အယောင်လေးတောင်ထွက်လာတယ်တဲ့မျက်စိထဲမှာသိလားအဲ့ဒါကိုဦးဇင်းတို့ပဋိဘာကနမိတ်လို့ခေါ်တယ်အယောင်ထွက်လာတဲ့တန့်ရှင်းလာတဲ့ပေါ့ကမ္မထာနမိတ်ကလေးကဟုတ်လားအဲ့ဒါကိုပဲတက်ပြီးတော့ကြည့်နေရင်နောက်တော့ဘာဖြစ်တုံးဆိုတော့ဦးဇင်းတို့ဥပဇာရသမารီရပြီးတော့နောက်တော့ဒါစာလိုပြောနေတာနော်အပ္ပနာသမารီဆိုတာကဇံစိတ်တွေဖြစ်တာဝိတေဝိဇာရပိတိဒုက္ခဧကကတာဒီလိုက်ရှင်နေဆိုရင်သိလိမ့်မယ်သိလားကြံစီခြင်းသုံးသက်ခြင်းစိတ်နှလုံးမှာဝမ်းမြောက်ခြင်းချမ်းသာခြင်းနောက်ငြိမ့်ကြသွားတယ်ဆိုတော့ဟိုဦးဇင်းတို့သမารိဧကကတာပေါ့အဲ့ဒါဆိုရင်ဒါပထမဇံလို့ခေါ်တယ်စိတ်ကအိမတန်းကိုငြိမ်သွားတယ်အဲ့ဒီဇံက၄မျိုးလောက်ရှိတယ်၅မျိုးဟောတာလည်းရှိတယ်နောက်ဝိတ္တဝိဇာရကကျန်းတယ်ကွာဆိုပြီးတော့နောက်တိတိဒုက္ခဧကကတာပဲကျန်တယ်ဒုတိယဇံကြတော့ရှင်းရှင်းနေရတာသုံးသက်နေရတဲ့စိတ်ကိုမရှိတော့ဘူးတော်တော်နူးညံ့သွားတယ်နောက်တိတိဖြစ်ရတာကိုကျန်းတယ် ทุกข์นั้นเอกกตาหอ2คู่ไปจัดเลยเอ๊ะตะโหลမျိုးพอช่อๆตั้วไปแล้วฌานนะบะโล4บาถูกยะล่ะไอ้นี่ฌานนี่โหอุเยนโนนายนึงลาไปสุโลชื่อหิงอภิญญ์ตะโกไลน์โกไล่โลยะเลยไอ้นี่ฌานนี่โหอุเยนโนสาโลပြောเห็นเนาะวติโบนายนึงเนี่ยขอราป้อเนาะเบยฉิงที่งาဝင်ซ้ําเนี่ยดีฌานโกဆိုလိုတာကဘယ်ချင်းသည့်ဒီတည်နေတဲ့စိတ်ကလေးကိုဖြစ်အောင်ကြိုးစားမယ်တဏှာကြီးဖြစ်အောင်လုပ်မယ်နှစ်နာရီဖြစ်အောင်လုပ်မယ်အသုဒ္ဓဇံကနေပထမဇံကိုရောက်မယ်ပထမဇံကနေတတိယဇံကပေါတိဝေါ့ဇံဖြစ်ရလို့ဖြစ်အဲ့ဒီဥစ္စာကိုစိုက်တလို့ကိုလုံနိုင်တဲ့နိုင်နင်းသွားတယ်ပေါ့အင်မတန်ကျွမ်းကျင်တယ်လို့ပဲပြောကြပါစို့အဲ့ဒါလိုကျွမ်းကျင်အောင်လုပ်ရင်အဲ့ဒါအဘိညာဉ် line ကိုလိုက်လို့ရတယ်အဲ့ဒါအဘိညာဉ်နီးဆိုတာတွေကတော့အင်မတန်ပြည့်ပြတ်ပါတယ်ဒါကတော့ပေးတယ်လို့ရှင်းဆက်လေးလာဖို့ပေါ့လေဟုတ်ရလားအဲ့ဒါတယောက်တည်းနဲ့အများကြီးဖြစ်နိုင်တဲ့ဣတိဝိဒဒိဗ္ဗတောတ္တနတ်တို့ရဲ့နားကဲ့သို့ကြားနိုင်နေတဲ့နော်စေတောပရိယသူများရဲ့စိတ်ကိုသိနိုင်နေတဲ့ပုဗ္ဗေနိဝါဒလုတ္တိဖြစ်ခဲ့ပြီးသားဘဝတွေကိုပြန်ပြီးတော့သိနိုင်နေတဲ့ဒိဗ္ဗစက္ခုဟောလာနတ်တို့ရဲ့မျက်စိလိုမြင်နိုင်နေဒါတွေတကယ်ရတဲ့လူတွေလောကကြီးမှာရှိတယ်ကိုဘာမှလုံမကြည့်ပဲနဲ့ငါစိတ်ထဲကနေပြီးတော့ဟိုငင်းဆန်နေမယ်ဆိုရင်တော့ဒါမတတ်နိုင်ဘူးပေါ့လေနော်ဒါကတော့လူဆိုတာတော့အမျိုးမျိုးရှိတာပေါ့အဲ့တော့ဦးဇင်းတို့ဒီနေရာမှာဇံကနေဆက်သွားရင်အဘိညာဉ်လိုင်းပေါ့အဲ့ဒီဇံဆိုတဲ့တရားဟာဘာလဲဆိုရင်ဆန့်ကျင်ဘက်និဝရဏတရားတွေကိုရှုမြိုက်တဲ့လို့ဇံလို့ခေါ်တာဆိုကြပါစို့အဲ့ဒီတည်ငြိမ်နေတဲ့အချိန်မှာကာမိသန္တនិဝရဏဆိုတဲ့ကာမဂုဏ်အာယုန်တွေကိုလိုလားတဲ့စိတ်မရှိဘူးနော်ဇာဝရនិဝရဏဆိုတဲ့ဒေါသမရှိဘူးခိဏမိတ်တនិဝရဏဆိုတဲ့ထိုင်ပိုင်းပြင်းကြီးလေးကံတဲ့သဘောမရှိဘူးဥဒိစ္စကုတ်ကုတ်စလို့ဆိုရတဲ့ပြန့်လွင့်ခြင်းပြုပြီးသားအကုသို့မပြုရသေးတဲ့ကုသိုလ်တွေနဲ့ပတ်သက်ပြီးတော့ပူပါနေဆိုတဲ့သဘောမရှိဘူး။ဝိသိကိစ္စဆိုတဲ့ယုံမှန်တန်လျာမရှိဘူး။ဒါကဥစဉ်ကလွယ်လွယ်လေးပြောလိုက်တာ။ဒီဇံကိုမရခင်မှာတော့အဲ့ဒီ၅ပါးနဲ့ကိုနင်းလားငါလားနှစ်ပန်းလုံးပြီးတော့အပြိုင်ကျဲပြီးတော့မှဒီဇံလေးရရတာ။ဆိုတော့ပါစို့ခုနတုန်းကပထဝီတို့ကြည့်နေတဲ့အချိန်မှာကာမိစ္ဆန္ဒနိဝရဏကာမဂုဏ်အာရုံကိုလိုချင်တဲ့စိတ်ပေါ်လာရင်အဲ့ဒီပထဝီဆိုတာလေးရှိအောင်မလား။ရှိတော့ဘူး။ဟုတ်ရဲ့လား။တကယ်လို့အဲ့ဒီစိုက်ထားတဲ့စိတ်ကလေးငြိမ်းနေတဲ့အချိန်မှာတော့ဒီနိဗ္ဗာန်တရားတွေရှိလားမရှိဘူးအဲ့ဒါကိုဦးဇင်းတို့ဒါသမထနီးအထုတ်တယ်လို့ဆိုတယ်ဒါအကျဉ်းချင်းပြောတာနော်ဆိုကြပါစို့အာနာပါနအထုတ်မယ်ဆိုလို့ရှိရင်လည်းပဲအာနာပါနဒီနှာလေးပြားနဲ့ဝင်လေထွက်လေထိခိုက်ရအရက်ကိုစိတ်ဆိုင်ပြီးတော့ဝင်ရင်ဝင်တယ်လို့သိထွက်ရင်ထွက်တယ်လို့သိအကျဉ်းချင်းလေကဘိုက်ထဲဝင်သွားတာကိုစိတ်ကဘိုက်ထဲထိလိုက်เสียမလို့ဘူးလေကပြင်းမဲ့ထွက်သွားတဲ့အခါမှာစိတ်ကပြင်းမဲ့ထွက်သွားเสียရမလို့ဘူးစိတ်နဲ့အဲလေနဲ့နှာလေးပြားနဲ့ထိခိုက်တဲ့နေရာလေးဦးဇင်းတို့လွှတ်ဆွဲတဲ့အခါမှာလွှတ်နဲ့တက်သားလုံးနဲ့ထိတဲ့နေရာကိုပဲစိုက်ပြီးတော့ကြည့်တယ်လို့မျိုးပေါ့အဲဒါလို့အာထုပ္ပံများရင်သူကလည်းပဲဒီနှာလေးပြားမှာအမျိုးမျိုးသောအာယုန်နမိတ်တွေထင်းလာတယ်တယောက်နဲ့တယောက်တင်များကွဲတဲ့အတွက်ကြောင့်နမိတ်ကတော့မတူဘူးလို့ဆိုတယ်တချို့ကြတော့ကျဲတယ်တချို့ကြတော့လှလေးလို့တချို့ကြတော့မိဘမှွေကလေးလိုတချို့ကြတော့ဒုတ်ချောင်းကလေးလိုအဲ့ဒီနမိတ်တကယ်မရှိဘဲနဲ့ထင်လာတဲ့နမိတ်နော်အဲ့ဒါကိုစိတ်နဲ့ဒီနမိတ်ကိုပဲကြည့်တဲ့အခါမှာခုနကလိုပဲသူလည်းဇံရနိုင်တာပဲအာနာပါနကဟုတ်လားအေးအဲ့ဒါလို့ဦးဇင်းတို့သမထဘာဝနာကိုပွားများလို့ရှိရင်ပြီလို့ရှိရင်ဇံလက်ရှိနဲ့ပြီးရင်ပြမဖြစ်နိုင်တယ်ဒါနဲ့အဲ့ဒီပြမကြီးတွေပြန်ပြီးတော့ပြီးတဲ့အခါနတ်ဖြစ်နိုင်တယ်လူဖြစ်နိုင်တယ်ပြီးရင်ငရဲလည်းကြနိုင်နေတာပဲသူလိုတာကဒီသမထဘာဝနာတက်တဲ့ဖြင့်ဒုက္ခခတ်သိမငြိမ့်နိုင်ဘူးဆိုတာကိုပြောတာဒီတက်တဲ့သဘောပေါက်လားအဲဒါကြောင့်ဘုရင်တို့ဘာဝနာဘယ်နှမျိုးရှိတုံးနှစ်မျိုးနော်ဒါသမထဘာဝနာနောက်ပြီးတော့ဘာလာမတုံးဝိပဿနာဘာဝနာသမထဘာဝနာဒီငြိမ်းချမ်းယုံမျှဇမပြီရောက်ယုံမျှဒါပဲဟုတ်ရလားဒါပေမဲ့သူ့ကိုလက်နဲ့တစ်ခုနေအကြောင်းပြုပြီးတော့ဝိပဿနာတက္ကမထံပွားများတဲ့နေရာမှာဝိပဿနာဘက်ကိုလှည့်ပေးနိုင်ရင်တော့အင်မတန်စွမ်းတဲ့သူကဟိုအစွမ်းတတ္တိတစ်မျိုးဖြစ်သွားတယ်။အဲ့ဒါကိုပြီးတော့ပေါင်းပြီးတော့ပြောမယ်သိလား။ခုသမထကြီးတက်တက်ဖြင့်ဒုက္ခခတ်သိမငြိမ်းနိုင်ဘူး။ဘာလုံးမှဝိပဿဘာလုံးမှဒုက္ခခတ်သိငြိမ်းပါလေဆိုလို့ရှိရင်ဝိပဿနာဘာဝနာကိုပွားများမှဒုက္ခခတ်သိငြိမ်းပါ။ဒီနေရာမှာပြည့်တဲ့တို့နားမရောသေးနဲ့နော်။ဝိပဿနာကလည်းနှစ်မျိုးရှိတယ်။ဟောလာပြန်ပြီနော်။သမထကတော့ခုနကတစ်မျိုးလေးပြောသွားတာဟုတ်လားဝိပဿနာဘယ်နှမျိုးရှိလဲနှစ်မျိုးရှိတယ်အဲ့ဒါကဘာလဲဆိုတော့သောတော်တုံးကအာထုတ်ခဲ့တဲ့သမထကိုအခြေခံပြီးတော့ဝိပဿနာဘက်ကိုတက်တဲ့သမထယာနိကနေအဲ့ဒီသမထလုံးဝမပါဘဲနဲ့ တသက်ဝိပဿနာကြီးရှုပြီးတော့သွားတဲ့သုဒ္ဓဝိပဿနာယာနိကနီးဆိုပြီးတော့ဝိပဿနာကနှစ်နီးရှိတယ်ဆိုလိုတာကဇန်ချမ်းသာကိုရအောင်လုပ်ပြီးတော့ခုနကနော်သမထနီးနဲ့ဇန်ရအောင်လုပ်လိုက်တယ်ပေါ့လုပ်ပြီးရင်သူကအဲ့ဒီဇန်ကထအဲ့ဒီဇန်ကိုအနိစ္စဒုက္ခအနတ္တရှုတယ်ဒါတဲ့နည်းနည်းလေးအကျဉ်းပြောရရင်တော့ဝိပဿနာနီးကိုအထုံးမဲ့ပုဂ္ဂိုလ်ဒီတဲ့အခြေခံအားဖြင့်ပုဂ္ဂိုလ်တတ္တဝါငါသူတစ်ပါးယောက်ျားမိန်းမမရှိဘူးယုတ်တဲ့နန္တဖဲရှိတယ်လို့သိရမယ်တဲ့အဲ့ဒီယုတ်တရားနန္တရားတို့သည်အကြောင်းအလျော်စွာဖြစ်တဲ့အကျိုးတရားမျှပဲလို့သုတ္တမယညာအကြောင်းလောက်တော့ဒါကြားဖို့ထားရမယ်လို့ပြောတာဟုတ်ရဲ့လားပြီးတော့အဲ့ဒီအကြောင်းကြောင့်ဖြစ်တဲ့အဲ့ဒီယုတ်တဲ့နန္တတွေဟာဒလဇက်ဖြစ်ပေါ်ပြီးတော့ချုပ်ပြောင်းနေကြတဲ့သဘောချင်းရတဲ့သဘောအနှစ်သာရမရှိတဲ့သဘောမျှဖြစ်တယ်လို့အဲ့ဒီလောက်တော့အ ਨੇ ဆုံးကြားဖို့ထားရမယ်တဲ့ဥပါဒနာချုပ်မဲ့ပုဂ္ဂိုလ်ကဟုတ်ရဲ့လားအဲ့လိုကြားဘူးထံပြီးတော့ဓာရရင်ခုနကသမထာနီးနဲ့အထုတ်လို့ပေါ့လေအဲ့ဒီဇံကထပ်ပြီးတော့အဲ့ဒီဇံကိုတဟာမရှိတော့ဘူးနောက်ထပ်ဇံစိတ်အမျိုးဖြစ်တဲ့အဲ့ဒီဇံစိတ်လည်းပျက်စီးသွားတယ်လို့ရှုတယ်ဆိုလို့ရှိရင်ဒါဝိပဿနာနီးပေါ့သမထာယာနိကဝိပဿနာနီးပေါ့သမထာကနေဝိပဿနာကိုတက်သွားတာတဘောပေါ့ရဲ့လားဒီအဲ့လိုရှုရင်းနဲ့မြင်လာ၄ကြားလာ၄နာလာ၄စားလာ၄အာယုံ၆ပါးခန္ဓာကိုယ်ပေါ်မှာသင်္ချာသင်္ချာပေါ်လာတာဖြစ်ပေါ်လာတာကိုလိုက်ပြီးတော့သတိထားပြီးတော့သိအောင်ရှုမှတ်နေလို့ရှိရင်အဲ့ဒါဇန်စိတ်တတ်ထားပြီးတော့အဲ့ဒါကိုရှုတယ်ပင်မသွားလို့ရှိရင်တခါဇန်ပြန်ဝင်စားအဲ့ဒီဇန်ကိုပဲထပ်ရှုတခါဇန်ကနေပြီးတော့သင်္ချာပေါ်ရာအာယုန်တွေပေါ်လာတဲ့ဟာကိုရှုအဲ့ဒါသမထယာနိကနေလို့ခေါ်တယ်တဲ့နော်အင်မတန်ဆူကြည်တဲ့နေပေါ့တို့ကအင်မတန်ချမ်းသာတယ်ပေါ့ဥပဒနာတွေအားထုတ်ရတာနောက်ဦးဇင်းတို့ဒုက္ခဝိပဿနာလိုပဲပြောပြောသုဒ္ဓဝိပဿနာလိုပဲပြောပြောဝိပဿနာကြီးတက်တက်သွားတဲ့နေရှိတယ်။သို့တော့ကသမထယာနိကဝိပဿနာနေကလည်းနိဗ္ဗာန်ရနိုင်တယ်နော်။သမထကိုအခြေခံပြီးတော့ဝိပဿနာပါလာတဲ့အတွက်ကြောင့်နိဗ္ဗာန်ရနိုင်တယ်။သဘောပေါက်ရလား။ဟိုနောက်ထပ်တနည်းကြည့်သေးတယ်။အဲ့ဒါကဘာလဲဆိုတော့သမထကိုမပါတော့ဘူးသူက။ဘာလို့လဲဆိုတော့သင်္ချာဖြစ်ပေါ်ရာယုံနံတရားတွေကိုဖြစ်နေတဲ့အခိုက်မှာသိအောင်ကြိုးစားတာ။ဒါကအတူတုံးကြိုးတာပါ။ဟုတ်ရဲ့လား။ဘာတွေဖြစ်နေတုံးတော်တကာမတော်ဦးဇင်းတို့မှာမြင်တဲ့အခိုက်ကြားတဲ့အခိုက်နားတဲ့အခိုက်စားတဲ့အခိုက်ထိတဲ့အခိုက်တွေးတဲ့အခိုက်ဒီ6ခဏ6ဌာနမရှိဘူးလားရှိတယ်ရှိတယ်ရှိတယ်နော်ဒါပဲနော်တကယ်ဒီမကြီးညာမြင်စေကြားစေနံစေစားစေထိစေသိစေအဲ့ဒီဖြစ်ပေါ်နေတဲ့အခြေအနေကိုဖြစ်ပေါ်နေတုံးပြစ်တုပ်ပါအခိုက်အတန့်လေးမှာမိအောင်ထိအောင်သိအောင်ကြိုးစားကြည့်ရမယ်သိလားအဲ့လိုဖြစ်စဉ်ယုံနံတရားတွေကိုဖြစ်နေတယ်လို့ဖြစ်နေတဲ့အတိုင်းလေးအမှန်တိုင်းသိရင်သိသိနေရင်အဲ့ဒါသုဒ္ဓဝိပဿနာပဲသိလားဝိပဿနာနည်းတက်တက်နဲ့အဲ့ဒါကြိုးစားနေတာအဲ့ဒီမှာဥရှင်တို့အာထုခါစားမှာတော့မြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းထိတိုင်းဘယ်သိနိုင်မှာဘလို့အဲ့တော့မြတ်စွာဘုရားကလွေရာထင်ရှားရာကနေပြီးတော့စတင်ဟောတယ်ဒါကြောင့်သတိပဋ္ဌာန်သုံးမှာဒါကနေပြီးတော့စပြီးတော့ရှုမှတ်ခိုင်းတော့ဆိုတော့ကာယ ानु ပသနာပฏิပဌာန်ကနေပေါ့စပြီးတော့ရှုမှတ်ခိုင်းတယ်။ဒါကြောင့်ဒကာမတို့ဦးဇင်းတို့မှလည်းပဲဘေးအရာကထင်ရှားတယ်လို့မေးရင်ထိရာဟာအင်မတန်ထင်ရှားတယ်။မြင်လာတဲ့လည်းထင်ရှားတယ်၊ကြားလာတဲ့လည်းထင်ရှားတယ်။နားနာစားတာတွေးတာတဲ့လည်းထင်ရှားတယ်။မထင်ရှားဆုံးကတော့အတွေးသဘောတွေကမထင်ရှားဆုံးပဲ။ဟုတ်ရဲ့လား။ဒါကြောင့်ထိတဲ့သဘောကိုအရင်သိအောင်ကြိုးစားရမယ်။ဒါကြောင့်ဦးဇင်းတို့မာစီသတော်ဘုရားကြီးကတော့ဝင်လေထွက်လေထိတဲ့သဘောကိုသိပြီးတော့နေပြီးတော့ဟောအထုတဲ့နေကိုလည်းသူပြောထားတာရှိတယ်။ဒါပေမဲ့ဆရာဘုရားကြီးတစ်လုံးပြတော့တဲ့နေက1 by ဖောင်းလာတာပင်ကျသွားတာဟုတ်လား။အဲ့ဒီထိတဲ့သဘောကိုဟောပင်တိုင်းထားပြီးတော့ကျန်တဲ့အချိန်မှာပါလေသင်္ချာပေါ်လာရာအတွေ့တွေပေါ်လာသလားခန္ဓာจิตတွေပေါ်လာသလားကြားနေသလားမြင်နေသလားစိတ်ထဲမှာသင်္ချာရာသင်္ချာရာဖြစ်ပေါ်ရာဖြစ်ပေါ်ရာကိုလိုက်ပြီးတော့ရှုမှတ်တဲ့နေဒါကဘာကြောင့်နေပါပဲဟုတ်ရဲ့လားဒကာကြီးမိုက်များအေးအဲ့ဒါဆရာတော်ကြီးပေးခဲ့တဲ့နေပေါ့ဒါသတိပဋ္ဌာန်နေပါပဲဟုတ်တယ်မို့လားအေးအဲ့တော့ဦးဇင်းတို့ပေးတဲ့ပေါ့သူတော်ကောင်းတို့ကတကယ်တမ်းအနစ်ချုပ်ပြီးတော့နားလည်ရမှာကခန္ဓာရဲ့ဖြစ်ပေါ်နေတဲ့သဘာဝတရားတွေကိုဖြစ်နေစေမှဖြစ်နေတဲ့အတိုင်းလေးသိနေရင်သိအောင်ကြိုးစားနေရင်အဲ့ဒါဝိပဿနာတရားအထုတ်နေတာလို့နားလည်လို့မရဘူးလားနားလည်လို့ရတယ်ဟုတ်ရဲ့လားဒါကြောင့်ဒီကနေ့ထိုင်နေတဲ့အချိန်မှာဘယ်နာလေးကထိတာဟာစိတ်ထဲမှာထင်ရှားလေအဲ့ဒီထိတဲ့ဟာကိုလိုက်ပြီးတော့သိပါဆရာဘုရားကြီးညွှန်ပြတဲ့နေ့ကတော့သူက ဟိုနာမည်ကလေးတက်တက်ပြီးတော့ရှုခိုင်းတာရှိတယ်ဒီလားအဲ့ဒါပါဇက်နဲ့ယူရမှာမဟုတ်ဘူးထီးရင်ထီးတယ်တွေးရင်တွေးတယ်မကြားရင်ကြားတယ်ဟုတ်လားအဲ့လိုနာမည်အတက်ကလေးစိတ်အမှတ်ကလေးစိတ်ထဲကနေပြီးတော့ဆိုပြီးတော့မှတ်ရမယ်သဘောတကအဆူကအဓိကမဟုတ်ဘူးအဲ့ဒီဖြစ်ပေါ်နေတဲ့အရာရဲ့သဘောတဘာဝကိုခိတိမိမိပြီးဖို့ရကဗရာဏလို့လဲဆရာတော်ကြီးကအမိန့်ရှိတယ်ဟုတ်ရလားဒါပေမဲ့အဆူကလေးမပါလို့ရှိရင်ဟိုအထုခါစားမှာပြန့်လွင့်တဲ့သဘောအဲ့လိုအပြစ်တွေဖြစ်တဲ့တည်းပြန့်လွင့်တယ်ပေါ့အပြစ်ဆိုတာဟိုလိုပြည်ကြီးပြောတာမဟုတ်ပါဘူးနော်ပြန့်လွင့်တဲ့သဘောပိုင်စိုးပိုင်နေမရှိတဲ့သဘောဒီမှတ်ရတဲ့အာယုံမှာစီစီမိမိမရှိတဲ့သဘောဖြစ်မှာဆိုလို့ဆိုဘုရားကြီးကဟိုအဆူကလေးပါဟိုအဆူကအဓိကတော့မဟုတ်ဘူးနော်အဓိကကဘာလဲဖြစ်ပေါ်နေတဲ့ဟာကိုလက်တွေ့သိလိုက်ဖို့ကအဓိကဟုတ်ရလားဒီအဲ့လိုသိတဲ့အခါကျတော့ဒီတိရတဲ့အာယုံနဲ့ပတ်သက်ပြီးတော့စိတ်ထဲမှာလောဘဒေါသဆိုတာဖြစ်လို့မရဘူး။ဒါပြိတ္တပေါင်းသူတော်ဟောလို့ပြိစုံပန်တဲ့တဲ့သိရင်သိနိုင်တယ်လို့ပြိစုံပန်တဲ့တဲ့တိရတဲ့အာယုံနဲ့ပတ်သက်ပြီးတော့လောဘဒေါသမဖြစ်ဘူးဆိုတာဟာကိုယ်တိုင်အားထုတ်ကြည့်ရင်ဒါသိနိုင်တယ်။ဟုတ်ရလား။ဒါကြောင့်ကမ္မထံတရားဘယ်လိုအားထုတ်ရမလဲလို့ဒါဦးဇင်းတို့ဒုတိယပိုင်းကြောနေတာနော်။ဟုတ်ရလား။အဲ့တော့ဒါဝိပဿနာနည်းတက်တက်အားထုတ်တဲ့နည်းပေါ့။အဲ့ဒါကဘာလဲ။မြင်စေခဏကြားစေခဏနံစေခဏစားစေခဏထိစေခဏပြီစေခဏမှာဖြစ်တိုင်းဖြစ်တိုင်းအဲ့ဒါကိုမလုပ်ရမှာတော့ပြီအောင်ကြိုးစားရမှာဟုတ်ရဲ့လားအေးအဲ့ဒါကိုဦးဇင်းတို့လက်တွေ့တည်းတည်းဖြင့်ပြီးပြင်တော့ကျွမ်းကျွမ်းကျင်ကျင်အထောက်ထားကြတဲ့ဆရာသမားတွေကိုချင့်ကပ်ပြီးတော့ကြိုးစားမှတာလည်းဒါကပြည့်ပြည့်စုံစုံဖြစ်လိမ့်မယ်ဒီအချိန်လိုလေးအတွက်မှာအထောက်တဲ့နည်းကိုပြည့်ပြည့်စုံစုံကြီးဦးဇင်းတို့ပြောဖို့မဖြစ်နိုင်ဘူးဟုတ်ရဲ့လားအဲ့တော့ဦးဇင်းတို့အကျဉ်းချင်းပဲပြောပြတာဟုတ်ရဲ့လားအဲ့တော့ဝိပဿနာနည်းတက်တက်အားထုတ်ရင်လည်းပဲနောက်ဆုံးဇုံနယ်တို့ရဲ့သဘောတဘာဝအမှန်ကိုသိပြီးတော့လောဘဒေါသငြိမ်းပြီးတော့လောဘဒေါသချုပ်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်မပြုနိုင်လေဘူးလားပြုနိုင်တယ်သူလည်းနိဗ္ဗာန်မျက်မှောက်ပြုနိုင်တယ်အဲ့တော့ဦးဇင်းတို့ပြောလိုက်တာတွေပြန်ပြီးတော့စုကြည့်မယ်နော်ကမ္မထံတရားဘယ်လိုအားထုတ်ရမလဲဆိုတဲ့အပိုင်းဘာဝနာဆိုတာဘယ်နှပါးရှိလဲသမထဘာဝနာဝိပဿနာဘာဝနာသမထဘာဝနာဆိုတာကမ္မထံတရား၄၀ရှိပါတယ်မေတ္တာပို့တာတွေလည်းအဲ့ဒီတည်းပါတယ်အဲ့ဒါကတော့ကြိုးစားရင်ကြိုးစားရင်လည်းသုံးတော့ကအသေးစိတ်လေးနည်းနည်းပြောခဲ့တယ်။ဇံရပြီးတော့နောက်ဆုံးဆက်ကြိုးစားမယ်ဆိုရင်အပိငင်းနေရပြီးတော့တကိုးဘက်ကိုရောက်မသွားဘူးလား။ရောက်သွားတယ်။သူစီစိတ်ငြိမ်းချမ်းပြီးတော့ဇမာဖြစ်ုံမျှပဲဒုက္ခကတော့မလွတ်နိုင်ဘူး။သို့တော့သူ့ကိုအခြေခံထားပြီးတော့ဝိပဿနာဘက်ကိုတက်မယ်ဆိုလို့ရှိရင်တော့ဒုက္ခမငြိမ်းနိုင်ဘူးလား။ငြိမ်းနိုင်တယ်။အဲ့ဒါကြတော့ဝိပဿနာနည်းတွေကိုထည့်လိုက်တာနော်။အဲ့တော့ဝိပဿနာဘာဝနာဆိုတာကြတော့သမထအခြေခံပြီးတော့ဝိပဿနာနဲ့သွားတဲ့သမထယာနိကနေဝိပဿနာကြီးတက်တက်သွားတဲ့တုဒ္ဓဝိပဿနာယာနိကနေဆိုပြီးတော့ဝိပဿနာကျတော့ဘယ်နှနည်းခွဲထွက်လာလဲနှစ်နည်းခွဲထွက်လာတယ်အဲ့ဒီနှစ်နည်းစလုံးဒီနိဗ္ဗာန်ချမ်းသာကိုမြင်မောက်ပြုနိုင်တယ်ဆိုတော့တော့ငါပြောလိုက်တဲ့သမထနည်းတက်တက်ကြီးကတော့နိဗ္ဗာန်ချမ်းသာကိုမြင်မောက်မပြုနိုင်ဘူးဒုက္ခခတ်သိမ်းလည်းမငြိမ်းနိုင်ဘူးအဲ့တော့ဘာကအဓိကလဲဆိုရင်တော့ပိဋကပေါင်းသူတော်ကတော့သဘောပေါက်ကြပြီနော်ဝိပဿနာတရားကအဓိကပါဟုတ်ရလားအဲ့တော့ဝိပဿနာတရားဆိုတာဘာလဲလို့မေးရင်လည်းပဲလူငယ်တွေလူတွေပြောတတ်ပါသေးကိုယ်ဘဝကိုယ်ခန္ဓာရဲ့သဘောတဘာဝတွေကိုနားလည်အောင်အမှန်တိုင်းသိအောင်ကြိုးစားတဲ့အလုပ်ပါလို့ပြောရင်လွဲမလားဗျာမလွဲဘူးဟုတ်လားရုပ်ပိုင်းဆင်ရာတွေကိုသိအောင်ကြိုးစားမေးစိတ်ပိုင်းဆင်ရာတွေသိအောင်ကြိုးစားမေးခန္ဓာမှုပိုင်းဆင်ရာတွေသိအောင်ကြိုးစားမေးဘာတွေပဲဖြစ်နေပြီးဒီခန္ဓာကြီးရဲ့အကြောင်းကိုအမှန်တိုင်းသိအောင်မလုပ်တာတော့ကြိုးစားတာအဲ့ဒါမလုပ်တာလည်းလို့မေးရင်တရားအထုတ်တာပြောလို့မရဘူးလားဗျာရတယ်အဲ့ဒါကမ္မဋ္ဌာန်းတရားဘယ်လိုအထုတ်ရမလဲဆိုတော့ဒုတိယပိုင်းပဲပြည့်တဲ့ဒီနေ့တရားကတော့နည်းနည်း6တောက်တောက်ရှိမယ်နော်ဟုတ်ရလားဒါပေမဲ့ဘဝမှာတကယ်အသုံးချမယ်ဆိုလို့ရှိရင်ဘယ်လိုအကျိုးကျေးဇူးတွေရှိမလဲဆိုတာအဲ့ဒါတတိယပိုင်းမှာလာလိမ့်မယ်ဟုတ်ရလားဟုတ်တာဦးဇင်းတို့နှစ်ပိုင်းပြောပြသွားပြီနော်ကမ္မဋ္ဌာန်းတရားဘာကြောင့်အထုတ်ရသလဲဟုတ်လားကမ္မထာတရားကိုဘယ်လိုအားထုတ်ကြမလဲနော်ခုနောက်ဆုံးအပိုင်းရောက်လာပြီသိလားကမ္မထာတရားအားထုတ်ရင်ဘာအကျိုးရှိမှလဲတဲ့ဟုတ်လားအဲ့ဒီအကျိုးကျေးဇူးကိုကြာတော့ဦးဇင်းတို့ပဋိပဒနာသုံးပါမြတ်စွာဘုရားဟောခဲ့တဲ့ဏိဒမ်းမှာဟောခဲ့တဲ့တရားစကားတွေကိုအခြေခံပြီးတော့ကြောပြပါမယ်ကမ္မထာတရားအားထုတ်လို့ရရှိနိုင်တဲ့အကျိုးတရားများပေါ့ဟုတ်ရလားအဲ့ဒါကိုတည်တည်ချာချာအာယုံစိုက်ရင်ကမ္မထာတရားအားထုတ်ခြင်းစိတ်ပေါက်မှာပါဒကာကြီးဒီကမကြီးများအတူတူပြန်လူငယ်တွေပေါ့နော်အဲ့ဒီမှာမြတ်စွာဘုရားကပရိပဒံတရားဘာဝနာတရားကိုအထုတ်မယ်ဆိုလို့ရှိရင်ရရှိနိုင်တဲ့အကျိုးတရားကို9ပါးပြောထားတယ်ဒီလိုဘယ်နှပါးပြောထားလဲဗျာ9ပါးပြောထားတယ်အဲ့ဒီ9ပါးကဘာတွေလဲဆိုတော့နံပါတ်1 သတ္တနံဝိတုဒ္ဓိယကမ္မဋ္ဌာန်းတရားကျူသာအထုတ်ကြတဲ့တတ္တဝါတို့ရဲ့တန်တမာရှိတဲ့ကိလေသာတရားတွေကိုတန့်ရှင်းစင်ကြယ်သွားစေတဲ့အကျိုးရှိတယ်တဲ့စိတ်ဓာတ်တွေတန့်ရှင်းသွားမယ်လို့ပြောတာခုတက္ကသမားတို့ဦးဇင်းတို့ကုထုဇဉ်တွေရဲ့စိတ်ဓာတ်ဟာပုံမှန်အားဖြင့်ပဂတိအားဖြင့်တန့်ရှင်းတယ်လို့ပြောနိုင်မလားမပြောနိုင်ဘူးတက္ကသမားတို့ဦးဇင်းတို့အခုအခြေအနေတိုင်းဆိုလို့ချင်းစိတ်ဓာတ်ဟာတန့်ရှင်းမလားမတန့်ရှင်းဘူးသူကျင်တရားတွေ့ရင်လောဘဖြစ်မယ်စိတ်တို့တရားတွေ့ရင်ဒေါသဖြစ်မယ်နော်မောဟတရားတွေလည်းရှိနေမယ်မေလျော်မှုတွေကိုခြေခံပြီးတော့ပြိုင်ဆိုင်မှုတွေမနာလိုမှုတွေဝန်တုံမှုတွေစိတ်ရဲ့အငြိအကျေးတွေအများကြီးမရှိဘူးလားရှိတယ်အဲ့ဒါကမ္မထန်တရားကိုစူးစမ်းအားထုတ်လို့ရှိရင်အဲ့ဒီစိတ်ရဲ့အငြိအကျေးတွေတန့်ရှင်းစင်ကြယ်သွားခြင်းဆိုတဲ့အကျိုးကျေးဇူးကိုရပါရဲ့အဲ့ဒီအကျိုးကျေးဇူးဟာအလွန်လိုချင်စရာကောင်းတဲ့အကျိုးကျေးဇူးပဲဘာဖြစ်လို့လဲဆိုတော့လူတိုင်းဒီအဲ့ဒီစိတ်သက်တန့်ရှင်းခြင်းအပြစ်ကင်းခြင်းကိုတန်ဖိုးထားလို့ပဲဒကာသမားတို့စဉ်းစားတော့လောကကြီးမှာလူဟာတန်ဖိုးရှိတော့ဟုတ်လားလောကကြီးမှာဗာလဲလူဟာတန်ဖိုးရှိတော့အဲ့ဒီလူမှာလဲကိုယ်ဒီဘယ်လိုလူကိုတန်ဖိုးထားလဲဘယ်လိုလူကိုမြင်နိုးလဲဆိုတာစဉ်းစားပါသိတတ်ရင်ကိုယ်ဟာလဲမဟုတ်ဘဲနဲ့အတင်းရခြင်းလဲဆိုတဲ့လူမျိုးကိုတန်ဖိုးထားနိုင်လားဟာမရရင်ခိုးမှာပဲဆိုလို့အောင်ကိုလောဘကြီးတယ်ဆိုရင်တန်ဖိုးထားနိုင်မလားမထားနိုင်ပါဘူး။ဖြစ်ကနေရှိရင်ဒေါသတွေကြီးဖြစ်နေတယ်။မှုကိုကြီးအမြဲတမ်းပြနေတယ်ဆိုတော့လူတယောက်ကိုယ်ကအဲ့ဒီအခြေအနေမျိုးမှာတန်ဖိုးထားနိုင်မလား။မထားနိုင်ဘူး။ဘာလဲမသိဘူးလို့ဖြစ်ရတယ်။ဟုတ်ရလား။ကိုင်မာနတွေတအားကိုကြီးနေတယ်။ကိုယ့်ဘက်ကိုအထင်ကြီးထင်ပြီးတော့ဟာခက်ထန်တယ်ဖြစ်နေတဲ့လူတယောက်ကိုယ်ကတန်ဖိုးထားနိုင်မလား။မထားနိုင်ဘူး။မနာလိုမှုတွေဝန်တုံမှုတွေများနေတဲ့လူတယောက်ကိုယ်ကသိရတယ်ဆိုရင်တန်ဖိုးထားနိုင်မလား။မထားနိုင်ဘူး။ဘာပြုလို့တော့လူကဒီလူပဲနော်။ဘာရှိလို့တန်ဖိုးမထားတာတော့အဲ့ဒီမကောင်းတဲ့စိတ်ရှိလို့တံပိုးမထားတာကိုကသူများကိုမကောင်းတဲ့စိတ်ရှိလို့တံပိုးမထားဘူးဆိုရင်ကို့မှာတကယ်လို့မကောင်းတဲ့စိတ်ကြီးရှိမယ်ဆိုရင်ကောတပါးသောသူကတံပိုးထားမလားမထားဘူးအဲ့တော့လောကကြီးမှာမြင်လို့ကြတယ်တံပိုးထားကြတယ်ဆိုတာဘာကိုမြင်လို့တာလဲဘာကိုတံပိုးထားတာလဲဆိုရင်စစ်စစ်ပေါက်ပေါက်စဉ်းစားကြည့်ရင်စိတ်ကောင်းနှလုံးကောင်းလေးကိုတံပိုးထားကြတာမြင်လို့ရတာဒီရုပ်ခန္ဓာကြီးကိုလုံးဝတံပိုးမထားဘူးလို့ဆိုလိုတာမဟုတ်ဘူးနော်ပေးတဲ့တို့တခါလေးစဉ်းစားကြည့်တချို့တယောက်နဲ့တယောက်တိတ်ပြီးတော့ချစ်ပါတယ်မျက်နှိုးပါတယ်ဆိုရကနေပြီးတော့ဟာတိတ်ပြီးတော့မုန်းပါတယ်မကြည့်ချင်ပါဘူးဆိုတဲ့အနေကိုရောက်သွားတဲ့လူတွေရှိဘူးလားလူကြီးကတော့ဒီလူပဲကြောင်းသွားတော့တာဘာကိုသဘောမကျလို့တယောက်နဲ့တယောက်ခွာပြဲသွားကြတာလဲစိတ်ကိုသဘောမကျလို့သိကြတယ်မို့လားအဲ့ဒါဟုတ်တယ်နော်ဒါကြီးကတော့ငါလုံးဝလက်မခံနိုင်ဘူးဆိုပြီးတော့နော်အဲ့တော့ပေးတဲ့တို့ကိုဦးဇင်းတို့ကဘာကိုပေါ်လွင်ထင်ရှားအောင်ပြောနေတာလဲဆိုတော့အသိဉာဏ်ရှိတဲ့လူသားတိုင်းစိတ်သက်တန့်ရှင်းမှုကိုအပြည့်ကင်းမှုကိုအလွန်တန်ဖိုးထားကြတယ်အလွန်မြတ်လို့ကြတယ်ကိုယ်လည်းပဲဒီတိုင်းပဲသူလည်းပဲဒီတိုင်းပဲအဲ့ဒီလူသားတိုင်းမြတ်လို့တန်ဖိုးထားတဲ့စိတ်သက်တန့်ရှင်းခြင်းအပြည့်ကင်းခြင်းဆိုတာကိုဘာဝနာတရားကိုကြိုးစားအထုတ်ခြင်းဖြင့်ရနိုင်တယ်ဟုတ်ရလားဒါကြောင့်လူငယ်တွေဦးဇင်းတို့ပြောရရင်တော့စိတ်သက်ကတန့်ရှင်းသွားရင်ရုပ်ပိုင်းဆိုင်ရာကလည်းတန့်ရှင်းတဲ့အမူအရာလေးတွေပေါ်လာပါအဲ့ဒါပြောရရင်စိတ်ဓာတ်ကလှပလာရင်ရုပ်လည်းလှလာတာဗျ။နော်လက်တင်းစားဆရာကြီးဦးစောချစ်ရေးတဲ့ဥပရိယုတ်ဆိုတဲ့စာအုပ်လေးကိုပေးသက်ပေါင်းတော်ကောင်တို့ဖတ်စီခြင်းလေ။လူတယောက်ရဲ့ရုပ်ရည်ဆိုတာသူ့ရဲ့စိတ်ဓာတ်ပေါ်မှာအဓိကပြဋ္ဌာန်းတာအဓိကမူတည်တာ။ဟိုလှတာမလှတာကိုအဓိကပြောတာမဟုတ်ဘူး။စိတ်ပေရှိတာကြည်ကောင်းတာကြည်မကောင်းတာကြည်လိုက်ရရင်ရှင်ထဲမှာအေးသွားတာဆိုတဲ့ရုပ်ရည်မျိုးကိုအဓိကထားပြီးတော့ပြောတာ။သဘောပေါက်ရလားဦးဇင်းပြောတာကို။နော်စိတ်ဓာတ်ကဟာသဘောကသိကောင်းတယ်ဘလူဆန္ဒတွေကသိနေတယ်အတ္တတွေနေတယ်အကျိုးလိုလာတဲ့စိတ်တွေအများကြီးရှိတယ်ဆိုရင်အဲ့ဒီလူရဲ့ရုပ်ရည်ကိုကြည့်ရတာကိုကစပြီးတော့စိတ်မချမ်းသာဘူးလားချမ်းသာတယ်ဒါကြောင့်ကမ္မထာတရားအထုတ်ခြင်းအပြင်စိတ်ဓာတ်အပြည့်ကင်းတန့်ရှင်းလှပပြီးတော့စိတ်ရဲ့မြည်ရာရုပ်ကြီးပါရောပြီးတော့တန့်ရှင်းလှပအပြည့်ကင်းတဲ့သဘောတွေမရနိုင်ဘူးလားရနိုင်တာပေါ့ဟုတ်လားဒါကြောင့်ဦးဇင်းတို့တချို့ဆရာတော်ကြီးတွေရှိရလေဟိုတရားတွေနဲ့ချင်းကျဲပြီးတော့တိတ်ကြီးမျိုးတွေကောင်းတဲ့ဆရာတော်ကြီးတွေရှိတယ်။လူတွေကဘာပြောတော့အရှင်ဘုရားဖူးရင်လို့ပါ။မျက်နှာမှာလည်းအကြီးတွေနဲ့တွန်ပြီးတော့ဘလို့လုပ်ပြီးတော့ဒီအူမဲနေတဲ့ရုပ်ကိုလူတွေကကြည့်တင်ကြရတာတော့။ဘာကိုကြည့်တင်တာတော့ငင်းချမ်းတဲ့သဘောအေးချမ်းတဲ့သဘောကြည့်လိုက်ရင်စိတ်ထဲမှာတခါတည်းအေးသွားတဲ့သဘောဖူးမြင်ရတဲ့လူတွေရဲ့စိတ်ထဲမှာအဲ့ဒီခန္ဓာချက်မရှိဘူးလား။ရှိတယ်။တပိတတို့ဒါလေးကိုဦးဇင်းကပုံပုံအောင်ပြောချင်တာဟုတ်ရဲ့လားအဲ့တော့စိတ်သက်တန့်ရှင်းမှုဘယ်လိုပဲလေးလေးနက်နက်ပဲတွေးတွေးအပေါ်ရံပဲတွေးတွေး လောကမှာမျက်နှာစီရအကောင်းဆုံးအကြီးအသေးတည်းစိတ်ဓာတ်တန့်ရှင်းခြင်းပဲစိတ်ဓာတ်လှပ်ပခြင်းပဲဆိုတာမသိနိုင်ဘူးလား။အေးအဲ့ဒီအကျိုးကျေးဇူးကိုဘယ်သူကပေးနိုင်တော့တရားအထုတ်ခြင်းအဖြစ်ရနိုင်တယ်။ဟုတ်ရဲ့လား။တရားအထုတ်ရင်စိတ်ဓာတ်တန့်ရှင်းလှပ်ပပြီးတော့စိတ်ရဲ့မှီရာရုပ်တည်ပင်လည်းကြည့်ကောင်းတဲ့အနေသားကိုရနိုင်တယ်။နော်။အဲ့ဒါဦးဇင်းတို့ပထမရနိုင်တဲ့အကျိုးကျေးဇူးပဲ။နောက်ဦးဇင်းတို့ဒုတိယနဲ့တတိယကိုကြတော့မြတ်စွာဘုရားကတရွဲ့တွေပြောတယ်။ဘာပြောထားလဲဆိုတော့သောကပရိဒေဝနာတမတိတ်ကမာယာတဲ့စိုးရိမ်ခြင်းနဲ့ငိုကြွေးခြင်းကိုလွန်မြောက်သွားစေလိမ့်မယ်တဲ့စိုးရိမ်ခြင်းနဲ့ငိုကြွေးခြင်းကိုလွန်မြောက်ခြင်းဆိုတဲ့အကျိုးကျေးဇူးကလည်းပဲဒကာရမတို့ဦးဇင်းတို့ရဲ့ဘဝမှာအင်မတန်ကိုလိုအပ်တယ်လို့ဆိုရမယ်။ဘာဖြစ်လို့လဲဆိုတော့ဒကာရမတို့ဦးဇင်းတို့ရဲ့အခြေအနေကစိုးရိမ်စရာတွေ့ရင်စိုးရိမ်ရအောင်မဲ့အခြေအနေငိုစရာတွေ့ရင်ငိုရအောင်မဲ့အခြေအနေပါ။ဟုတ်ရဲ့လားအဲ့ဒီစိုးရိမ်မှုငိုကြွေးမှုကိုဒီတရားနှလုံးကိုရင့်ကျက်စွာကျင့်သုံးထားခြင်းအပြင်စိုးရိမ်စရာနဲ့တွေ့တော်လည်းပဲမစိုးရိမ်တဲ့အခြေအနေငိုစရာနဲ့တွေ့တော်လည်းပဲမငိုကြွေးရတဲ့အခြေအနေကိုရောက်အောင်ဒီတရားကတွန်းပို့လိုက်တယ်ဒီနေရာမှာသေးသေးပေါ့တို့တော်တို့စစ်စစ်ပေါ့ပေါ့နားထောင်ပါနော်စိုးရိမ်စရာတွေမတွေ့အောင်တရားကလုံးမမဟုတ်ငိုစရာတွေမတွေ့အောင်လုံးမမဟုတ်ငိုစရာတွေနဲ့တွေ့နေတဲ့ကြားတွေကစိုးရိမ်စရာတွေနဲ့တွေ့နေတဲ့ကြားတွေကစိုးရိမ်မှုငိုကြွေးမှုမဖြစ်အောင်ဆိုတဲ့အကြည့်အသေးကိုပဲပေးပါဟုတ်လားနောက်ဆုံးနိဗ္ဗာန်ကိုမျက်မှောက်ပြုလို့ချမ်းသာသွားပြီဆိုရင်တော့ပရိနိဗ္ဗာန်ဆံသွားပြီဆိုရင်တော့ငိုစရာတွေစိုးရိမ်စရာတွေကိုတွေ့အောင်မလားအဲ့ဒီကြရင်တော့မတွေ့တော့ဘူးပေါ့ဗျာဟုတ်လားဘဝရဲ့လိုရနေမယ်ခန္ဓာရဲ့လိုရှိနေမယ်ဆိုရင်တော့ငိုစရာတွေစိုးရိမ်စရာတွေကတော့မဖြစ်နိုင်ဘူးတွေ့နေမယ်သို့တော့စိုးရိမ်တဲ့တော့ငိုကြွေးတဲ့တော့အခြေအနေကိုလွန်မြောက်အောင်လုပ်လို့မရဘူးလားရတယ်ငိုစရာတွေ့တဲ့ကြားတွေကစိုးရိမ်စရာတွေ့တဲ့ကြားတွေကငိုခြင်းကင်းအောင်စိုးရိမ်ခြင်းကင်းအောင်လုပ်မယ်ဆိုလို့ရှိရင်ဒီတရားဒီအစွမ်းအထက်ဆုံးတော့အရာပဲဒါကိုလည်းပဲထိုက်တလောက်တရားနှလုံးကျင့်သုံးမှုတွေဆိုရင်ကိုကိုယ်တိုင်အဲ့ဒီအကြည့်သေးကိုမရသေးပေမလို့ဒီအလုပ်ကိုလုပ်လို့ရှိရင်အဲ့ဒီဟာတဖြည်းဖြည်းနဲ့ရလာလိမ့်မယ်ဆိုတာသိကိုသိနိုင်တယ်သဘောပေါက်လားဒါကြောင့်စိုးရိမ်ရအောင်မဲ့ငိုရအောင်မဲ့တရားဓမ္မတို့ဦးရှင်တို့တွေဟိုဒါနဲ့ပို့ပြီးတော့မှန်မှန်ပြောရရင်တော့စိုးရင်စရာတွေငိုကြွေးစရာတွေတွေ့ရရအောင်မဲ့ဒကာဓမ္မတို့ဦးဇင်းတို့တွေစိုးရင်ချင်းငိုကြွေးချင်းကင်းချင်းဆိုတဲ့အကျိုးကျေးဇူးကိုရစေနိုင်တဲ့ဒီတရားကိုကြိုတင်ပြီးတော့ကြိုးစားအားထုတ်ကြဖို့မလိုဘူးလားမလိုတယ်နောက်တစ်ချိန်မှတွေ့မှာနော်တရားကြီးမကြီးရဘယ်လိုအခြေအနေမျိုးဟာစိုးရင်စရာငိုကြွေးစရာဖြစ်မလို့ပျက်စီးမှုနဲ့ကြုံတဲ့အခြေအနေမျိုးပေါ့ပျက်စီးမှုဆိုတာမကြုံမဲနေမှာလားအေးတစ်ချိန်ချိန်မှကြုံလိမ့်မယ်အကြီးကြီးကိုဆိုလိုတာတစ်ချိန်ချိန်မှဆိုတာကဟုတ်ရဲ့လားဒါကြောင့်ဒုတိယနဲ့တတိယအကျိုးကျေးဇူးတရားအထုတ်ရင်ဘာရနိုင်တယ်လဲဘာအကျိုးရှိတယ်လဲဆိုတဲ့မေးခွန်းရဲ့အဖြေပေါ့ဟုတ်ရဲ့လားအရှင်တို့နောက်ပြီးတော့သရုပ်ထနဲ့ပြင်စမအကျိုးကျေးဇူးတဲ့အဲ့ဒါကိုကြတော့မြတ်စွာဘုရားကဘာဟောလဲဆိုတော့ဒုက္ခဒေါမနတနဲ့အထင်ကမာယာတဲ့ကိုယ့်ရဲ့ဆင်းရဲခြင်းဒုက္ခစိတ်ရဲ့ဆင်းရဲခြင်းဒေါမနတတရားတွေကိုချုပ်ငြိမ်းသွားစေနိုင်နေတဲ့ကိုယ်ချင်းရခြင်းဒုက္ခစိတ်ချင်းရခြင်းဒေါမနတတရားတွေကိုဗါတယ်လို့ချုပ်ငြိမ်းသွားခြင်းနိုင်တယ်ဒီနေရာမှာပြည့်တဲ့ကောင်တော်ကောင်တို့အထူးသဖြင့်သူငယ်တွေပေါ့တရားအထုတ်ကြလို့ဒီဘက်ခေတ်မှာယောဂကြောက်ကြတဲ့လူတွေဒီနေရာဖြင့်ကိုယ်ချင်းရငြိမ်းရတဲ့လူတွေအများကြီးရှိတယ်သိလားစိတ်ကချမ်းသာတော့စိတ်ရဲ့မြေရာရုပ်ပါကြည်လင်အေးချမ်းတဲ့သဘောတွေဖြစ်ပြီးတော့တချို့ယောဂတွေကြောက်ကင်းသွားတာတွေရှိတယ်ဆိုကြပါစို့ဝိညာဏကန္တာတွေဆိုတာကတော့မပြောနိုင်ဘူးပေါ့လေကမ္မဝိပါကောအစဉ်တည်းရောကံရဲ့အကျိုးပေးကလည်းမကြံစီနိုင်တဲ့အောင်ဆန်းကြတာဆိုတော့ပြောလို့တော့မရဘူးပေါ့ဟုတ်လားသို့တော့ဓမ္မဝိပါကောဆိုတာကတော့အစဉ်တည်းရောပဲမဟုတ်လားဟမ်တရားကြီးဒီမကြီးများတရားရဲ့အကျိုးပေးကတော့အစဉ်တည်းရလို့ပြောလို့မရဘူးလားညပဲဒါကြောင့်တရားနှလုံးကျင့်သုံးပြီးတော့ယောဂဝေဒနာပျောက်ကင်းတတ်တာကြတဲ့ပုဂ္ဂိုလ်တွေရှင်းလုံးကလည်းရှိခဲ့တယ်အခုလည်းရှိနေသေးတယ်။နောက်လည်းအထုတ်တဲ့လူတွေရှိနေသေးသမျှရှိနေအောင်ပါပဲ။ဟုတ်ရဲ့လား။ဒါကြောင့်မြတ်စွာဘုရားကတော့ဒီမှာရေးရဝန်းဝန်းဒါအမခံထားတယ်လို့ပဲပြောကြမှာကျို့။ကိုချင်းရဲ့ချင်းဒုက္ခ၊စိတ်ချင်းရဲ့ချင်းဒေါမနတတရားတွေကိုဘာလို့သွားနေနိုင်လို့။ချုပ်ငြိမ်းသွားနေနိုင်တယ်တဲ့။၅မျိုးရှိပြီနော်။တရားအထုတ်ရင်ရရှိနိုင်မယ့်အကျိုးတရားများ။ဟုတ်ရဲ့လား။ပြီးတော့ဗာဆက်ပြောထားတယ်ဆိုတော့ညာယတအဓိကမာယမဉ္ဇဉ်ကိုရလိမ့်မယ်တဲ့ဒကာသမားတို့ဦးဇင်းတို့ထူတောင်းနေတဲ့သစ္စာလေးပါးကိုထိုးထွင်းသိမြင်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့ဉာဏ်ပေါ့အဲ့ဒီမဉ္ဇဉ်ကိုဝိပဿနာတရားကျူးစားအထုတ်ခြင်းဖြင့်မရနိုင်ဘူးလားရနိုင်တယ် နိဗ္ဗာန်နိုင်တာပစ္စည်းကိရိယာကြနိဗ္ဗာန်ကိုမျက်မှောက်ပြုလိုက်မယ်ဆိုပြီးတော့အကျိုးတရားဘယ်နှပါးပြောထားတော့ခုနှစ်ပါးပြောထားတယ်ဟုတ်ရဲ့လားအဲ့ဒါတရားအထုတ်ခြင်းဖြင့်ရရှိနိုင်တဲ့အကျိုးတရားများနော်အဲ့တော့ဒီနေရာမှာဦးဇင်းတို့ကိုကိုယ်တိုင်လုံးမကြည့်ပဲနဲ့ဒီအကျိုးချင်းလူတွေရမယ်ဆိုတာဖြစ်နိုင်မယ်မထင်ပါဘူးလို့ဝေဖန်ချက်တော့မစိုးသိခြင်းဘူးသိရဲ့လားနော်ဒါကိုဖြစ်နိုင်မယ်မထင်ပါဘူးဆိုတဲ့လူတွေဒီကနေ့ဖြစ်မှာမရှိနိုင်ဘူးလားရှိနိုင်တာပေါ့ဗျာလုံးမကြည့်ပဲနဲ့လေဟုတ်ရဲ့လားလက်တွေဆန်းမကြည့်ပဲနဲ့လေမြတ်စွာဘုရားရဲ့တရားတော်ကတန်ဋိဌိကကိုယ်တိုင်သိနိုင်တယ်လို့ဘုရားကပြောမှာကလားကိုယ်တိုင်သိနိုင်တဲ့တရားကိုကိုယ်တိုင်သိအောင်လုပ်လိုက်ပြီးတော့အဖြေထုတ်ရင်တော့အကောင်းဆုံးပေါ့ကိုယ်တိုင်သိအောင်လည်းမလုပ်ဘဲနဲ့အတွေးလောက်နဲ့ဝေဖန်ပြီးတော့လေးကမ်းနေမယ်ဆိုရင်တော့အကျိုးလူနဲ့လွဲမှာပဲဟုတ်လားအဲ့လိုဒါမဖြစ်နိုင်ပါဘူးလို့ထင်တဲ့လူတွေဒီကနေ့ချင်းမှာရှိတယ်လို့မြတ်စွာဘုရားလက်ထက်ကလည်းရှိတာပဲဗျဘုရားရှင်တို့ဗိမိတာမင်းကြီးရဲ့သားဖြစ်တဲ့ဇေယတင်တာမင်းသားကတနေ့တော့ကိုရင်ကြီးတစ်ပါးစီအသီရဝတ္တလို့အမည်ရတဲ့ကိုရင်ကြီးတစ်ပါးတွေကိုရောက်လာပြီးတော့အရှင်ဘုရားတို့မြတ်စွာဘုရားဟောထားတဲ့တရားအချင်းတူလေးပြောပါပေါ့အဲ့လိုပြောတဲ့အခါကျတော့ကိုရင်ကငါပြောလို့ရှင်မင်းနားမလဲရင်မင်းဒုက္ခရောက်ပဲဒါကြောင့်ငါမပြောခြင်းဘူးငါပြောပါနားလိုက်တာကောင်းပါရဲ့အဲ့တော့ကိုရင်ကအေးငါပြောလို့ရှင်မင်းဟုတ်တယ်ဒီမဟုတ်ဘူးဒီယုံတယ်ဒီမယုံဘူးဒီမင်းမပြောနဲ့တော့ဟာအဲ့လိုတားတာကိုရင်ကအဲ့လိုပြောတော့မင်းသားကတိုင်ပြောပါဆိုတော့ကိုရင်ကမှန်မှန်ကန်ကန်ရှင်းရှင်းထန်ထန်ကြိုးစားအထုတ်မယ်ဆိုလို့ရှိရင်အသိဉာဏ်တူတွေငြိမ်းချမ်းမှုတွေကိုရနိုင်တယ်ဆိုတဲ့အကြောင်းအသေးစိတ်ကိုရင်ကပြောပြအဲ့လိုလေပြောပြီးတော့မင်းသားကဘာပြောလဲဆိုတော့ဒါမဖြစ်နိုင်ဘူးဆိုတော့ထားသွားရောသိလားအဲ့မှာကိုရင်ကဟောဒီမင်းသားကငါပြောတုန်းကတော့မငင်းပါဘူးလက်ခံမမယ်လို့ပြောပြီးတော့အခုတော့မဖြစ်နိုင်ဘူးဆိုထားသွားတယ်ဆိုတော့ကိုရင်ကဘာဖြစ်တုန်းဆိုတော့တည်တဲ့မင်းလေးမြက်သွားမှာပေါ့လေအဲ့ဒါနဲ့အော်လူတွေတော်တော်ခက်တာပဲဆိုပြီးတော့မြတ်စွာဘုရားကိုသွားလျှောက်တယ်။ရှင်ဘုရားဇေယတင်တာမင်းသားကတရားတွေကိုဒီလိုကြိုးစားအထောက်ရင်မဖြစ်နိုင်ဘူးဒီအကျိုးကျေးဇူးတွေရမယ်ဆိုတာမဖြစ်နိုင်ဘူးလို့ပြောသွားတယ်။အဲ့တော့မြတ်စွာဘုရားကဘာအမင်းရှိလဲဆိုတော့သီလဝတ္တကိုကိုရင်နဲ့ဟောဒီလောကကြီးမှာမိခမဆိုတဲ့ထွံ့မြောက်မှုကြောင့်သိနိုင်မြင်နိုင်တဲ့ဒီတရားချမ်းသာကိုကာမဒေါရင်းမှာနေပြီးတော့ကာမဂုဏ်ချမ်းသာကိုပဲအထုထိတ်ချမ်းသာထင်ပြီးတော့ရှားဖွေးနေတဲ့ဇေယတင်တာလိုမင်းသားမျိုးမသိနိုင်ဘူးတဲ့မြတ်စွာဘုရားကအဲ့ဒီမှာဘာချက်ပြောလို့ဆိုတော့ပေးတဲ့ဥပမာလေးကိုသဘောကျလို့ပါဒါလေးကိုပြောချင်တာလိန်မာတဲ့ဆင်းလိန်မာမြင်းလိန်မာတွေလှုပ်တဲ့အလုံမျိုးကိုဆင်းရိုင်းမြင်းရိုင်းနေမလုံးနိုင်ဘူးတဲ့ပြီးတဲ့ရင်အင်မတန်ကိုကောင်းတဲ့ဥပမာနော်အင်မတန်လိန်မာတဲ့ဆင်းလိန်မာမြင်းလိန်မာတွေလှုပ်ကြတယ်လို့မျိုးဆင်းရိုင်းမြင်းရိုင်းနေလုံးနိုင်မှာပါလားဖြစ်လို့နိုင်မလို့သူတို့လေ့ကျင့်မှုမှမရှိဘဲနဲ့သူတို့ကိုသင်ကြားထားတာမှမရှိဘဲနဲ့ဟုတ်ရဲ့လားအဲ့လိုပဲယဉ်ကျေးမှုအစ်စ်လေ့ကျင့်မှုတွေနဲ့ရရှိထားတဲ့ဒီတရားချမ်းသာကိုလုံးဝလေ့ကျင့်မထားတဲ့ယဉ်ကျေးမှုမရှိတဲ့လူတွေသိနိုင်ကြရအကြောင်းရှိမလားမရှိဘူးဗျဟုတ်ရဲ့လားဒါကြောင့်ဆင်းလိမ်မာမြင်းလိမ်မာတို့လှုပ်တဲ့လှုပ်ရမျိုးဆင်းရိုင်းရင်းရင်းနေမလုံးနိုင်ဘူးနောက်ထပ်ဥပမာတစ်ခုထပ်ပြောတယ်မြတ်စွာဘုရားကတောင်ထိပ်ပေါ်ကနေကြည့်ပြီးတော့မြင်ရတဲ့ရှုခင်းအဲ့ဒီကျူကင်းကိုကြည့်ပြီးတော့မြင်ရတဲ့အရာသာမျိုးတောင်အောင်မှာနေရတဲ့ပုံကိုယ်တွေအဲ့ဒီကျူကင်းမျိုးကိုကြည့်ပြီးတော့ဖြစ်တဲ့အရာသာမျိုးမသိနိုင်ဘူးတဲ့သဘောပေါက်လားတောင်ထိပ်မှာနေရတဲ့ပုံကိုယ်တွေတောင်ထိပ်ကနေကြည့်ပြီးတော့မြင်ရတဲ့ကျူကင်းမျိုးကိုတောင်အောင်ကနေမြင်နိုင်မလားမြင်နိုင်ဘူးဟုတ်ရဲ့လားဒါကြောင့်အသိဉာဏ်အစင်းမြင်အောင်ကြိုးစားအထောက်ထားရတဲ့ပုံကိုယ်တွေသိနိုင်တဲ့တရားချမ်းသာကိုအသိဉာဏ်အစင်းမြင်ရသေးတဲ့ပုံကိုယ်တွေသိနိုင်ကြရအကြောင်းမရှိသေးဘူးနော်ဒါကြောင့်ပြည်သက်ပေါ်သူတော်ကောင်းတို့တကယ်သိကျင်ရင်တော့တကယ်ကျူးစားဖို့ပဲရှိတယ်။ဒီအကျိုးကျေးဇူးတွေကိုတကယ်ရကျင်တယ်ဆိုရင်တော့တကယ်ကျူးစားဖို့ပဲမရှိဘူးလားရှိတယ်။အဲ့တော့ဦးဇင်းတို့ဒီနေရာမှာနေကုန်းချုပ်အနေနဲ့ဘာပြောကျင်တော့ဆိုတော့အင်္ဂုတ္တရနေကတတကနိဗ္ဗာန်မှာလာရှိတဲ့ဘာဝနာတုတ်တံဆိုတာလေးကိုပြောကျင်တယ်။တုတ်တံနာမည်ကဘာဝနာတုတ်တံနဲ့သိဝင်လာတယ်ကောင်းတယ်။ဒီနေ့ဦးဇင်းဟောတာလည်းဘာဝနာတရားနော်။ဟုတ်လား။အခုအပိုင်း၃ပိုင်းပြောပြီးသွားရင်ဒါနေကုန်းပိုင်းရောက်သွားတော့တာဟုတ်လား။ကမ္မထံတရားကိုဘာကြောင့်အာထုတ်တယ်မလဲဘယ်လိုအာထုတ်ရမှာလဲအာထုတ်တော့ဘာအကျိုးကျေးဇူးတွေရှိမှာလဲဟုတ်လားအခုဆက်ပြောနေတာကဒီအကျိုးကျေးဇူးတွေဟာအာထုတ်မှရနိုင်တယ်အာမထုတ်ရင်မရနိုင်ဘူးဆိုတာကိုပြောမှာဟုတ်လားသုတ္တန်နာမည်ကဘာလဲတို့ဘာဝနာသုတ္တန်နဲ့အဲ့ဒီဘာဝနာသုတ္တန်မှာမြတ်စွာဘုရားကဘယ်လိုဟောတာလဲဆိုတော့စိတ်သားတို့တဲ့ကိလေသာတရားတွေစိတ်ကိုကူလောင်စေတဲ့ဒီကိလေသာတရားတွေကိုချုပ်ငြိမ်းစေခြင်းလိုက်တာလို့ကျင်းရင်လိုက်တာအတော်တရားတွေကလွတ်ကျင်လိုက်တာလို့ ဘလောက်ပဲတန်တတန်တတောက်တတောက်တဖြစ်ခြင်းဖြစ်ခြင်းနဲ့ဘာဝနာတရားကိုကြိုးစားအားထုတ်ခြင်းမရှိဘူးဆိုလို့ရှိရင်အဲ့ဒီကိလေသာတရားအတော်တရားတွေဟာသူ့ရဲ့စိတ်ဟာလွတ်မှာမဟုတ်ဘူးတဲ့ဟုတ်လားကိလေသာအပူဓာတ်လောင်တဲ့ဒီအတော်တရားတွေကပြင်းမြင်ပါတယ်လို့စိတ်သေးကဘလောက်ပဲတန်တတန်တအားထုတ်မှုမရှိဘူးဆိုလို့ရှိရင်အတော်တရားကိလေသာတရားတွေကမလွတ်မြောက်နိုင်ဘူးအဲ့တော့ဘာတွေကိုအားထုတ်ရမှာလဲဆိုတော့အဲ့ဒီတုတ်တံမှာတော့မြတ်စွာဘုရားကဗောဓိပက္ခိယတရား38ပါးကိုပြောထားတယ်။ကာယ ानु ပသနာတတိပဋ္ဌာန်ဝေဒနာ ानु ပသနာတတိပဋ္ဌာန်စိတ်ဓာ ानु ပသနာတတိပဋ္ဌာန်ဓမ္မ ानु ပသနာတတိပဋ္ဌာန်ဆိုပြီးတော့တတိပဋ္ဌာန်ဘယ်နှပါးလဲ ?4 ပါး နောက်ပြီးတော့သမ္ပပ္ပဒံ4ပါးဟုတ်လား?အိဓိပါ4ပါးနော်ဘူ5ပါးအိန္ဒြေ5ပါးဘုဇဉ်9ပါးမဂ္ဂင်10ပါးဆိုပြီးတော့နောက်ဦးဇင်းတို့ဗောဓိပက္ခိယတရား38ပါးကိုတော့အကျဉ်းပြောဖို့အချိန်ရှိဘူးနော်။အဲ့ဒီဗောဓိပက္ခိယတရား38ပါးကိုမပွားများဘူးဆိုရင်စိတ်ထဲကကိလေသာတရားတွေအာသောတရားတွေကဘလောက်ပဲလွတ်မြောက်ခြင်းလွတ်မြောက်ခြင်းအဲ့ဒီပုဂ္ဂိုလ်လွတ်မြောက်မှာမဟုတ်ဘူးတဲ့။ဥပမာဗာနဲ့တူလဲဆိုလို့ရှိရင်ကျမတကောင်ကဥရီဥထားတယ်။ခြေလုံးတို့မဟုတ်ဆယ်နှလုံးလောက်ဥရီဥထားတယ်။အဲ့ဒါကိုကျမကဥရာဥထားတယ်အဲ့ဒီဥရီရဲ့အပေါ်သူဥထားတဲ့ဥရီရဲ့အပေါ်ကိုတက်ပြီးတော့ဝတ်လဲမဝတ်ဘူးတဲ့။ဟုတ်လားပြီးတော့ဦးဇင်းတို့အဲ့ဒီကြက်ကလေးတွေရဲ့ဥကလေးတွေရဲ့အပေါ်မှာကြက်တို့ရဲ့အမှွေကိုလည်းမပေးဘူးတဲ့နော်ပြီးတော့ကြက်တို့ရဲ့အနံ့ကိုလည်းမထုံစေဘူးတဲ့အဲ့လိုဆိုလို့ရှိရင်ဒီကျမရဲ့စိတ်ထဲကဩငါရဲ့ဥကလေးတွေဟာဥကလေးတွေမှာရှိတဲ့အကောင်လေးတွေဟာခြေတို့လက်တို့နဲ့ထိုးဖောက်ပြီးတော့ကြက်ဥကိုခွဲပြီးတော့ကောင်းစွာပေါက်ဖွားလိုက်ရင်ကောင်းမှာပဲလို့သူ့ရဲ့စိတ်ထဲကဘလို့ပဲတန်တတန်တဒီဥတွေကအကောင်တော့ဖြစ်လာမှာမဟုတ်ပေါက်လာမှာမဟုတ်ဘာဖြစ်လို့လဲဆိုတော့မဝိတဲ့အတွက်ကြောင့်ဟုတ်လားအမွှေးမပေးတဲ့အတွက်ကြောင့်ကျက်တို့ရဲ့အနံ့ကိုမပေးတဲ့အတွက်ကြောင့်ဒီကျက်ဥတွေဟာပုတ်ပုတ်လို့လာသွားလိမ့်မယ်အကောင်ကတော့ပေါက်လာမှာမဟုတ်ဟုတ်လားအဲ့တော့မြတ်စွာဘုရားပေးတဲ့ဥမာနော်အဲ့ဒါနဲ့တကယ်လို့များလူတယောက်ယဟန်တပါးစိတ္တာတွေကင်းမြင်လိုက်တာအတော်တရားတွေကင်းမြင်လိုက်တာလို့တန်တားမှုတောင်းတမှုမရှိတော့လဲသေးတဲ့ဟောပြောပုံလေးကသိလားအဲ့လိုစိတ်ထဲကကိလေသာတွေကင်းမြင်လိုက်တာလို့စိတ်မရှိတော့လဲပဲဒီခုနကပြောခဲ့တဲ့ဗောဓိပက္ခိယတရား38ပါးကိုပွားများမယ်လေ့ကျင့်မယ်ကြိုးစားမယ်အားထုတ်မယ်ဆိုလို့ရှိတယ်အဲ့ဒီယဟန်တွေအဲ့ဒီလူပုဂ္ဂိုလ်တွေကိလေသာတရားတွေအာတောတရားတွေကလွတ်မြောက်လိမ့်မယ်တဲ့ဥပုထားတဲ့ကျင့်မှတွေသူ့ရဲ့ဥပေါ်မှာတက်ပြီးတော့ဝတ်မယ်အငွေကိုပေးမယ်အနံ့ကိုပေးမယ်ဆိုလို့ရှိရင်ဒီကျုပ်တွေမှာရှိတဲ့အကောင်လေးတွေဟာဥပုံကိုထိုးဖောက်ခွဲပြီးတော့ထွက်လာကြမှာပဲဒါတဘာဝတရားပဲတဲ့ဟုတ်ရဲ့လားအဲ့ဒီမှာမြတ်စွာဘုရားကဥပမာတစ်မျိုးထပ်ပြီးတော့ပြောပြတယ်အဲ့ဒီဥပမာလေးလည်းတော်တော်ကောင်းတယ်ပါပြီးလဲဆိုတော့လက်သမားကင်နဲ့ဘဲကိုယိုးတဲ့ဟုတ်လားလက်သမားကင်နဲ့တူတို့ဘဲကိုတို့ရဲ့အယိုးပေါ့နော်အဲ့ဒီဘဲကိုယိုးတွေလက်သမားကင်နဲ့တူယိုးတွေဟာနှိမ့်ချီလာများကင်မှများတော့အယိုးပေါ်မှာလက်ချောင်းရာတွေထင်းနေတာဒီတပ်ပေါင်းတော်တော်ကောင်းတို့တွေ့ဘူးကောင်းတွေ့ဘူးပါလိမ့်မယ်ဟုတ်လားအဲ့လိုအယိုးပေါ်မှာလက်ချောင်းရည်လေးထင်တာခွတ်ပြီးတော့တချို့ဝင်နေတာမရှိဘူးလားရှိတယ်အဲ့ဒါကိုလက်သမားဆရာကဟာဒီနေ့ဘလောက်ညစ်သွားတာဒီနေ့ဘလောက်ကုန်သွားတာဒီဘဲကိုယိုးဘလောက်ကုန်သွားတယ်လို့အဲ့လိုတော့ပြောနိုင်မလားမပြောနိုင်ဘူးဒီဘဲကိုယိုးကုန်သွားပြီဆိုတာတော့သိနိုင်တယ်ဒါပေမဲ့ဒီနေ့ဘလောက်ကုန်သွားတယ်မနေ့တုန်းကဘလောက်ကုန်သွားတာဟာအရင်လကဘလောက်ကုန်သွားတာလို့အဲ့လိုတိတိကျကျတော့မသိနိုင်ဒါပေမဲ့ဒီဘဲကိုယိုးမှာအရာချင်းပြီးတော့ကုန်သွားတယ်ဆိုတာကတော့မသိနိုင်ဘူးလားသိနိုင်တယ်အဲ့လိုပဲတရားနှလုံးကျင့်သုံးရတဲ့ပုဂ္ဂိုလ်တွေငါဒီနေ့လောဘဒေါသဘယ်အတိုင်းတာထိညော့သွားပြီမနေ့တုန်းကဘယ်လောက်ညော့သွားပြီအဲ့လိုတော့တိတိကျကျမသိနိုင်ဘူးပေါ့သို့တော့ကုံသွားပြီဆိုရင်တော့ဟာဒါကုံသွားပြီလို့သိနိုင်ပါတယ်တဲ့နောက်ဒါကြောင့်ဘေးသားပေါင်းသူတော်ကောင်းတို့ဟိုအများကြီးမလုပ်ခဲနဲ့ဆန္ဒတွေသိပ်ဆော့ဖို့တော့သိပ်ဆော့လို့တော့ရမှာမဟုတ်ဘူးနော်ဟုတ်ရဲ့လားဒီဘဲကိုယူလေးထင်တယ်ဆိုတာတိရမှာဘယ်လောက်ထင်မလို့ဘလောက်တင်တယ်လို့ပိုင်းခြားလို့ရနိုင်ပါလားမရနိုင်ဘူးအဲ့ဒါနဲ့ဥမာပေးထားတာမြတ်စွာဘုရားကတို့တော့ကုံသွားပြီဆိုရင်တော့ကုံသွားတယ်လို့မသိနိုင်ဘူးလားသိနိုင်တယ်အဲ့တော့မြတ်စွာဘုရားပေးတဲ့ဥမာတစ်ခုနောက်တော့အဲ့ဒီသုတ္တမဲနောက်ဆုံးဥမာလေးတစ်ခုထပ်ပြီးတော့ပေးပြန်တယ်မြတ်စွာဘုရားကဗာပေးထားလဲဆိုတော့စစ်သားတို့တဲ့ဟိုဥယျင်တို့သမုဒ္ဒရာထဲမှာပင်လယ်ထဲမှာခြေတော်ကမောင်းရတဲ့လေတို့တင်းမောတို့ပေါ့လေဟုတ်လားအဲ့ဒါကျင်ကျိုးတွေနဲ့တို့ကတုတ်နှောင်ပြီးတော့ခိုင်ကအောင်လုပ်ရမှာပေါ့အဲ့ဒါအဲ့ဒီမှာလေမှာတုတ်ထားတဲ့ကျင်ညိုးဟာရေထဲကို6လလောက်လှော်ခတ်ထားတဲ့မောင်းသွားပြုတ်ထားတယ်အဲ့
ဒါဦးဇင်းတို့ဆောင်းမှာ၄ပါးရောက်တော့အဲ့ဒီ၄ဘူးတဲတော်ကြီးမှာပြည့်တင်ထားလိုက်တယ်အဲ့ဒါ၄ဘူးတွေ၄ဘူးတွေကနှိပ်ချက်ပြီးတော့အဲ့ဒီကျင်းမျိုးကမတောက်ဖြောက်ပြီးတော့တွေ့နေတယ်ပေါ့လေအဲ့ဒီချိန်မှာမိုးတွေကမြုံမြုံမြုံမြုံညွှာချလိုက်တယ်ဆိုလို့ရှိရင်ဒီကျင်းမျိုးတွေဟာအလွယ်တကူပဲဆွေးမြေ့ပြတ်တောက်သွားတာပါတဲ့တော်ပေါက်ရလားခြေထဲမှာလည်းသွားထားတယ်ပြီးတော့နေဘူးလေဘူးတဲ့ပြစ်ထားတယ်ပြီးတော့မိုးတွေကညွှာချလာတယ်အဲ့တော့ဒီကျင်းမျိုးတွေကမဖြစ်တော့လူတကူကူပဲဆွေးမြေ့ပြီးတော့ပြတ်တောက်သွားတယ်ဟုတ်လားအဲ့လိုပဲကမ္မဋ္ဌာန်းတရားကိုကြိုးစားတကယ်အားထုတ်တယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့တန်ရောစဉ်နှောင်ကြိုးတွေဟာမခက်ခဲပဲနဲ့လွယ်လွယ်ကူကူပဲပြတ်တောက်ဆွေးမြေ့သွားပါလိမ့်မယ်တဲ့မြတ်စွာဘုရားကဒါမှပေးသလိုစိတ်ထဲမှာစဉ်းစားကြည့်ပါအဲ့ဒီကြိုးဟာဘယ်ချိန်မှဘလောက်ဆွေးသွားပြီဘယ်ချိန်မှဘလောက်ဆွေးသွားပြီလို့တော့ပြောနိုင်ပါလားမပြောနိုင်ဘူးဒါပေမဲ့ပြတ်တောက်သွားတာတွေကိုမမြင်ဘူးလားသိမကြဘူးတော့ပြတ်တောက်သွားတာပဲဟုတ်တယ်မို့လားအေးဒါကြောင့်မြတ်စွာဘုရားကဥရှင်တို့အဲ့ဒီဘာဝနာလို့ဆိုတဲ့သုတ်တံမှာအဲ့ဒါလို့ဟောထားတယ်ဒါကြောင့်ကျူစာအထုတ်မှုမရှိဘဲနဲ့တော့အကျိုးရလဟာရလာမှာမဟုတ်ဘူးဟုတ်ရလားပိသာပေါင်းတို့တော်တော်နော်ကျူစာအထုတ်မှုရှိရင်ကျမရဲ့ဥပလေးတွေကအကောင်ပေါက်လာသလိုလက်သမားကင်ထားတဲ့ပေးကိုယူဟာအရာထင်းလာသလိုဟုတ်လားကိုလုတ်တဲ့လုတ်ဟာဘာဖြစ်လာမလို့အရာထင်းလာပဲဟုတ်လားလေတို့သင်္ဘောတို့မှာခြေတုပ်ထားတဲ့ကျင်းကျိုးတွေကဆွေးမြေ့သွားတယ်လို့မျိုးတန်ရုံးကျင်းကျိုးတွေကဆွေးမြေ့ပြီးတော့ပြတ်တောက်သွားတဲ့အဆင့်ကိုမရောက်ပေဘူးလားရောက်လိမ့်မယ်အဲ့ဒါကတော့ဦးဇင်းတို့တရားအထုတ်ခြင်းကြောင့်ဖြစ်ပေါ်လာနိုင်တဲ့အကျိုးကျေးဇူးတို့ရဲ့နောက်ချက်တွဲဒီအကျိုးကျေးဇူးတွေဟာလည်းပဲအာထုတ်မှရမှာမဟုတ်အာမထုတ်ရင်မရနိုင်ပါဘူးဆိုတဲ့အချက်ပေါ့ဟုတ်ရဲ့လားဒါကြောင့်ပေးသားပေါင်းတော်တို့ဒီကနေ့ဦးဇင်းတို့ဘာဝနာတရားနဲ့ပတ်သက်ပြီးတော့ဘယ်နှချက်ပြောလိုက်တုံးကြသုံးချက်ပြောလိုက်တယ်နော်ဘာဝနာတရားကိုဘာကြောင့်အားထုတ်ရမှာလဲဟုတ်လားဘာဝနာတရားကိုဘယ်လိုအားထုတ်ကြမလဲဘာဝနာတရားကိုအားထုတ်တော့ဘယ်လိုအကျိုးကျေးဇူးတွေရမှာလဲဆိုအချက်ပဲနဲ့ချက်နဲ့သုံးချက်ဘာကြောင့်အားထုတ်ရတယ်လဲဆိုတော့ဆင်းရဲဒုက္ခခတ်တိန်ချုပ်ငင်းရာနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုပြီးတော့ဒုက္ခခတ်တိန်ချုပ်ငင်းစေဖို့ဆိုပြီးတော့ရည်ရွယ်ထားပြီးတော့ဘာဝနာတရားကိုအားထုတ်ကြရတာဒုက္ခငြိမ်းဖို့အားထုတ်ရတာလူမရည်နားလေအောင်ပြောရင်တော့လောဘဒေါသတို့ကြောင့်ဒုက္ခတွေဖြစ်တယ်လောဘဒေါသနည်းရင်ဒုက္ခနည်းမယ်လောဘဒေါသကိုနည်းစေဖို့အတွက်ဘာဝနာတရားကိုကြိုးစားအားထုတ်ကြရတာနည်းရကနေပျောက်သွားမယ်ဆိုရင်ဒုက္ခတွေပါပျောက်မသွားပြီဘူးလားပျောက်သွားလိမ့်မယ်အဲ့ဒါဘာဝနာတရားအားထုတ်ရခြင်းရဲ့အဓိကအကြောင်းတရားပဲဟုတ်ရဲ့လားအင်းဘာဝနာတရားကြိုးစားအားထုတ်ရင်ဘယ်လိုအကျိုးကျေးဇူးတွေရမှာလဲဆိုတော့စိတ်ဓာတ်ရဲ့အငြိအကြေးတွေကင်းမယ်နောက်ဆိုရင်ဉာဏ်ကိုကျေးဇူးတရားနဲ့တွေ့ရင်မဆူရင်လည်းမငိုကြွေးပဲနဲ့ချမ်းမြမ်းသာသာနေနိုင်လိမ့်မယ်။ကိုယ်ရှင်းရမှုစိတ်ရှင်းရမှုကိုလည်းပဲချုပ်ငင်းသွားစေလိမ့်မယ်။မဲ့ညာပူညာရပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုလိမ့်မယ်။ဘာဝနာတရားအထုတ်ခြင်းကြောင့်ရရှိနိုင်တဲ့အကျိုးတရားများ။ဟုတ်ရဲ့လား။ဘယ်လိုအထုတ်ရမလဲဆိုတဲ့ဒုတိယပိုင်းကိုတော့ပြန်ပြီးတော့ဦးဇင်းတို့အနှစ်မထုတ်တော့ဘူးနော်။အဲ့ဒါကတော့ပိသဘောင်တူတော်ကောင်းတို့ဟောတူတော်ကောင်းတရားတွေအင်မတန်ထုံးကားပါလေ။သိခြင်းရင်လွယ်ပါလေ။ဟုတ်ရဲ့လား။ဒီအချိန်လိုလေးဆိုတော့ဦးဇင်းတို့ကိုယ်ကောင်မပြောနိုင်ဘူးနော်။ဘလို့အားထုတ်ရမလဲဆိုတာကတော့သမထယာနိကနေဝိပဿနာယာနိကနေနော်ဝိပဿနာပါတယ်ဆိုလို့ရှိရင်မဉ္ဇဉ်ပုံဉ္ဇဉ်မျက်နှာကိုမရနိုင်ဘူးလားရနိုင်တယ်သမထဘာဝနာကြီးတက်တက်ဖြစ်တော့မရနိုင်ဘူးပေါ့ဟုတ်ရဲ့လားဒါကြောင့်ဒေသပေါင်းတရားပေါင်းတို့ဘာဝနာတရားတွေကိုလှုပ်ဖို့အခွင့်အရေးအပြည့်အဝရှိတဲ့အကြောင်းတရားတွေပြည့်ပြည့်စုံစုံရှိနေတဲ့အခိုက်အတန့်မှာဘာဝနာတရားကိုကြိုးစားအားထုတ်ပြီးတော့ထိုဘာဝနာတရားကြောင့်ရရှိနိုင်တဲ့အကျိုးကျေးဇူးတွေကိုရရှိအောင်ကြိုးစားကြဖို့မလိုဘူးလားလိုပါတယ်ဒီအချက်တွေကိုသိမြင်နားလည်ပြီးတော့ဒီကုန်းချုပ်သိရမှာကဒီအကျိုးကျေးဇူးတွေကိုရနိုင်တဲ့ဘာဝနာတရားဆိုတာကလည်းတကယ်အားထုတ်မှတကယ်အကျိုးကျေးဇူးကိုရမှာလို့သဘောပေါက်ပြီးတော့တတ်နိုင်တဲ့လောက်ကြိုးစားအားထုတ်ကြဖို့မလိုဘူးလားလိုပါတယ်ဒါကြောင့်ပေးသားပေါင်းသူတော်ကောင်းတို့တတ်နိုင်တဲ့များကြိုးစားအားထုတ်ပြီးတော့ဘာဝနာတရားအထုတ်ခြင်းမြောက်ရရှိမဲ့အကျိုးကျေးဇူးတွေခံစားပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ကိုရှင်တို့ဆန္ဒပြုပြီးမေတ္တာပို့ပြီးအဆုံးသတ်ကြရအောင်နော်ဘဝတုတဗ္ဗမင်္ဂလာရကံတုတဗ္ဗဒေဝတာတဗ္ဗဗုဒ္ဓံဥပါဝေနတရာဒုခိဘွန်ဒုတိဘဝတုတဗ္ဗမင်္ဂလာရကံတုတဗ္ဗဒေဝတာတဗ္ဗဓမ္မံဥပါဝေနတရာဒုခိဘွန်ဒုတိဘဝတုတဗ္ဗမင်္ဂလာရကံတုတဗ္ဗဒေဝတာတဗ္ဗတံဃာနုဝါဝေနတရာဒုခိဘွန်တုတိတေတုမာဟံတင်တရားနာပိသပေါင်းတရာဟောင်းတို့သာတာအာလုံသောတတ္တဝါအနန္တတို့အား
Tapa mingala logi logo dara kong suramya mingala wawa diwa wadu kong suhamma dwisi damu java sidari. Tapa diwa dami miru kana guma songjan neja gunonna. Mimiru ima songjan neja gunonna. Mimiru dana mimiru gawa ma songjan neja gunon. Namjana kong na bongdu ka lebe. Rekhanu kong suhamma dwisi songjo damu nanya va sidari. Tapa buddha nuva vina. King Awalu Desumaga Pueno Mujare Sudo Dava Virgin Guram Yaduya, the goodies of Anduva Toru Yalagam. Tavaramadu Wawina, Meli and Puri and Divam, Riadu Sodo, Sidan Totiadum Yaduya, the goodies of Anduva Toru Yalagam. Tavadamadu Wawina, Megatani Yapulatani Yosodo, Siodo Ria, the Nashim Yaduni the war. Tila Gunama Digo, Kinya Gundu, the Gizu, no Mujada, the Mudi Tanga. A singing on Jimmy Bondo yet, the good days of Anduvo, Dodu Yalagam. Trani on Yava become the same Ching Chirai, Ching Chirai. Tuki Gosin is Yajama, Chanda Yin Chija Guni. Puandu Kongsoa, Mabi Chida Mujava, Chi, the Chi.